to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2020ပြည့်နှစ် January လ31ရက်တောက်ကြနေညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 1925 32ပထမနိုင်ဝက်မှာ line meter 190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပကြောင့်ခုနောက်ဆုံးသေဆုံးသူ213ဦးထပ်မံရှိနေပြီးကူးစက်မှုပေါင်း1000နီးပါးထိရှိသွားပါပြီမြန်မာနိုင်ငံမှာလည်းတန်တရားရှိတဲ့လူနာ3ဦးတွေ့ရှိထားတဲ့အကြောင်းဒီကနေ့ပဲတာဝန်ရှိသူတွေကပြောကြားပါတယ်ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်တဲ့အတူကြီးညာပေးသွားမှာပါ
အခုညပိုင်းဆက်ပြီးနှားဆရာမဲ့သတင်းလာရတဲ့မြန်မာနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်တန်တရာလူနာ3ဦးတွေ့ရှိထားပြီးသိကြားစောင့်ကြည့်ကုသပေးနေတဲ့အကြောင်းသမရယုံဝင်ကြီးဌာနကအတည်ပြုသလိုကျန်းမာရေးဆိုင်ရာကုသမှုအခြေအနေတွေရောဘယ်လိုရှိသလဲဆိုတာ
တန်တရာလူနာကိုကျွန်တော်တို့အနေနဲ့ဝေဖန်ပြီးသိရုံကိုဖို့ဆောင်ပြီးတော့ဘောတဲ့ကုသမှုတွေရရှိဖို့တဲ့ဆောင်ရွက်နေသလိုပဲကျွန်တော်တို့ National Health Laboratory နဲ့
ဘဟုကုသရောဂါတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးရဲ့ပြောကြားချက်နဲ့တူထုတ်လွှင့်ပါမယ်ရခိုင်လက်နက်ကိုင်အဖွဲ့ AA က2လကြာဖန်ထားခဲ့တဲ့ချင်းအမျိုးသားလွှတ်တော်အမတ်ဟာပြန်လည်လွတ်မြောက်လာပြီးတဲ့နောက်ဒီကနေ့စပြီးလွှတ်တော်တက်ခဲ့ပါတယ် AA ဘက်ကသူတို့ဆွတ်ဆွဲထားတာသူကိုဆွတ်ဆွဲထားတာတွေမဟုတ်ဘူးလို့လည်းသူကညင်းဆိုပါတယ်နိုင်ငံတကာသတင်းလွှာမှာတော့ဒီနေ့ကစလို့ဗြိတိန်နိုင်ငံဟာ EU ဥရောပသမဂ္ဂကတရားဝင်နှုတ်ထွက်သွားပြီးတဲ့နောက်ဆက်တွဲလုပ်ငန်းစဉ်တွေအကြောင်းကိုလည်းသိကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင်
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်ကြောင့်အခုနောက်ဆုံးသေဆုံးသူ213ဦးထပ်မံရှိနေပြီးကူးစက်မှုပေါင်း1000နီးပါးထိရှိသွားပါပြီ
截至1月30日24时，国家卫生健康委收到各省区市和新疆生产建设兵团。
第二天，我们先看新疆东北人民的也是他的实验呀。virus 故事讲，第九年度国党超过十年了，有个变成度，他五二那十块钱呢，第三度那也是重要事件比，故作表现了使用啊新闻比来度，第二可能是第二系列讲，第二没有他讲嘛，我们先表问呀。မိဖန်ကပြည်မျိုးတော်ကဒီကနေ့တင်စားရှင်လုံးမှာပြောဆိုသွားတာပါဗိုင်းရပ်စ်ပိုးကူးစက်ခံရတယ်လို့တန်တရားရှိသူ 15,238 ယောက်ရှိတဲ့အကြောင်းလည်းပြောဆိုထားပါတယ်ဒီနိုင်ငံမှာလားမကပြပနိုင်ငံတွေမှာပါကူးစက်မှုတွေတိုးလာနေတဲ့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်မနေ့ကပဲကြေညာထားပါတယ်အများပြည်သူကျန်းမာရေးအတွက်နိုင်ငံကအရေးပေါ်အခြေအနေဖြစ်ကြေညာလိုက်ကြောင်းနဲ့ကြေညာရတဲ့အဓိကအကြောင်းရင်းကလည်းတရုတ်နိုင်ငံမှာသာမကတခြားနိုင်ငံတွေကအခြေအနေတွေအရဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်း WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာ Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကရုံးချုပ်မှာပြောဆိုသွားတာပါတရုတ်နိုင်ငံပြင်ပမှာပါကူးစက်မှုတွေတိုးလာနေကြမှာပဲနိုင်ငံတော်များကတရုတ်နိုင်ငံနဲ့ခီးသွွာလာတွေကိုလည်းတိုးမြင့်ကန့်သတ်နေတာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကလည်းအမေရိကန်နိုင်ငံသားတွေတရုတ်ပြည်ကိုခီးမသွွာကြဖို့သတိပေးချက်အစဉ်လေးဖြစ်နေထုတ်ပြန်ခဲ့တာပါစင်ကာပူနိုင်ငံကလည်းလွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းတရုတ်နိုင်ငံကိုခီးသွွာထားတဲ့သူတွေဝင်ရောက်တာခီးစဉ်တထောင်နားတာတွေကိုတားမြစ်လိုက်သလိုတရုတ်နိုင်ငံကလက်မှတ်ကန်ဆောင်သူတွေပြည်ဝင်ဗီဇာမပေးဖို့လည်းကြေညာလိုက်ပါတယ်ဗီယက်နမ်နိုင်ငံကလည်းလွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းတရုတ်နိုင်ငံကိုသွားဖို့သူအားလုံးကိုပြည်ဝင်ဗီဇာမပေးဖို့ပိတ်လိုက်ပါတယ်။မွန်ဂိုလီးယားနိုင်ငံကတော့အိန္ဒိယတရုတ်နိုင်ငံကနေလေယာဉ်တွေရထားတွေကုန်းလန်းခီးကနေလာတဲ့သူတွေကိုမလ၂ရက်နေ့အထိဝင်ဝင်မပြုဖို့တားမြစ်လိုက်သလိုမွန်ဂိုလီးယားနိုင်ငံသားတွေတရုတ်နိုင်ငံကိုခီးမသွားဖို့လည်းကန့်သတ်ခဲ့ရတာပါ
။နိုင်ငံသားမှတောင်းတင်နေကြတဲ့ဝူဟန်မြို့အပအဝင်ဟူပေးနယ်ကတရုတ်လူမျိုးတွေကိုအများဆုံးနေရက်ပြန်ခေါ်မယ်လို့တရုတ်နိုင်ငံကြားရေးဌာနကထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့လိုကြေညာခဲ့ပြီးမကြခင်မှာပဲထိုင်းနဲ့မလေးရှားနိုင်ငံတွေမှာတောင်းတင်နေကြသူတွေအတွက်လေယာဉ်နှစ်ဆင်းဆေးလွတ်ခဲ့ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့နဲ့မလေးရှားနိုင်ငံကိုတာကင်နာဘာလူမျိုးတွေကနေတရုတ်လူမျိုးတွေကိုရှမန်လေကြောင်းလိုင်းတွေနဲ့ပြန်ခေါ်ဖို့ဆေးလွတ်ခဲ့တာလို့တရုတ်လေကြောင်းပြန်တိုင်းရေးအာဏာပိုင်အဖွဲ့ CAAC ကပြောပါတယ်။ဘန်ကောက်မြို့မှာတောင်းတင်နေတဲ့ဟူပေးနယ်ကတရုတ်လူမျိုး118ယောက်နဲ့ကိုတာကင်တာဘာလူမျိုးကအယောက်တရာတို့ဟာလိုလိုလားလားပြန်လာခြင်းနေကြတယ်လို့ CAAC ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကြေညာချက်အရဆိုရင်ပြန်ခြင်းသူတွေအနေနဲ့ကိုလက်မှတ်ကိုဝယ်ရပုံရပါတယ်။အာရှဥရောပနဲ့တခြားကမ္ဘာဒေသတွေကလေကြောင်းလိုင်းတော်တော်များများတရုတ်နိုင်ငံခီးစဉ်တွေကိုယာယီရပ်ဆိုင်းထားချိန်မှာအခုလိုတရုတ်အစိုးရကစီစဉ်ပေးနေတာပါ။နိုင်ငံသားသွားဖို့စီစဉ်ထားကြတဲ့တရုတ်လူမျိုးတွေအနေနဲ့ခီးစဉ်တွေဆိုင်းထားကြဖို့နဲ့ခီးသွားလုပ်ငန်းအစီအစဉ်နဲ့ အောက်ဆူလိုက်နိုင်ငံသားသွားတဲ့ခီးစဉ်တွေကိုဖျက်ချဖို့အတွက်တရုတ်အစိုးရကအကြံပြုထားပါတယ်။အမေရိကန်၊ဗြိတိန်၊ဂျာမနီနဲ့ဂျပန်နိုင်ငံတွေအပါအဝင်နိုင်ငံတော်တော်များများကလည်းတရုတ်နိုင်ငံကိုခီးမသွားကြဖို့တိုက်တွန်းထားပါတယ်
။တရုတ်နိုင်ငံကစတင်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေတိုးလာနေချိန်မှာပဲအင်းနီးချင်းမြန်မာနိုင်ငံမှာလည်းတန်လျက်ရှိတဲ့လူနာသုံးယောက်တွေ့ရှိထားကြောင်းဒီကနေ့ပဲတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံကွမ်ဂျိုးကနေရန်ကုန်မြို့ကိုဒီနေ့လေကြောင်းကနေရောက်လာတဲ့အသက်60ဝန်းကျင်တန်လျက်ရှိတဲ့လူနာတစ်ယောက်ကိုဝိဘာဂီကုဆက်ယောဂကုဆေးရုံကိုပို့ဆောင်စစ်ဆေးထားကြောင်းပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကဗီဒီယိုကိုတည်ပြခဲ့တာပါမန္တလေးနဲ့မေတီလာမြို့တွေမှာလည်းတန်တရားရှိတဲ့လူနာမျိုးကိုတွေ့ရတဲ့အတွက်စောင့်ကြည့်ကုသပေးနေတယ်လို့သမ္မတရုံးပြောခွင့်ရဦးစော်ထေးကဒီနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်တည်ဆံခွဲထားတဲ့တန်တရားလူနာတွေထံကတက်ခွဲနမူနာတွေကိုစစ်ဆေးပြီးယောဂပိုးရှိရှိအတည်ပြုသွားမယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကကြေညာခဲ့ပြီးနောက်တစ်နေ့မှာပဲကူးစက်မှုအသစ်တွေတွေ့ရှိတဲ့သတင်းတွေထပ်မံထွက်ပေါ်နေတာပါဗြိတိန်နိုင်ငံမှာလည်းပထမဆုံးအကြိမ်ဖြစ်ကူးစက်သူ၂ယောက်တွေ့တဲ့အကြောင်းဒီနေ့ပဲအတည်ပြုပါတယ်တရုတ်နိုင်ငံပြည်ပမှာကူးစက်မှုအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံမှာလည်းပထမဆုံးအကြိမ်လူချင်းချင်းကူးစက်မှုတွေ့တဲ့အကြောင်းဒီနေ့ပဲအတည်ပြုထားတာပါထိုင်းနိုင်ငံသားတက္ကစီရင်မောင်းတူကူးစက်ခံရရောင်းတဲ့တရုတ်နိုင်ငံကိုခီးသွွားခဲ့သူမဟုတ်တဲ့အတွက်တရုတ်နိုင်ငံကခီးသွွားတရားရောက်ထံကနေကူးစက်ခံရတာဖြစ်နိုင်တဲ့အကြောင်းလဲထိုင်းနိုင်ငံယောဂကူးစက်မှုထိန်းချုပ်ရေးဌာနလက်ထောက်ညွှန်ကြားရေးမှူးတန်နရက်ပီပတ်ကပြောဆိုခဲ့ပါတယ်မနေ့တုန်းကလည်းအမေရိကန်မှာပထမဆုံးအကြိမ်လူဝတ်ဆင်ယောဂကူးစက်မှုကိုအတည်ပြုခဲ့တာပါရှီကာဂိုမြို့ကအမျိုးသားတူဟာတရုတ်နိုင်ငံကဗိုင်းရပ်စ်ပိုးစတင်ပြန့်နှံ့ရာဝူဟန်မြို့ကိုသွားခဲ့တဲ့ဇနီးပြည်သူထံကယောဂကူးစက်ခံရတဲ့အကြောင်းအမေရိကန်ယောဂကူးစက်မှုထိန်းချုပ်ရေးဌာနတာဝန်ရှိသူတွေအတည်ပြုထားတာဖြစ်ပါတယ်
။ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့ထိခိုက်နိုင်တဲ့သတင်းမားတွေ၊လှုပ်ကြံဓာတ်ပုံတွေ၊ဗီဒီယိုတွေကို Facebook နဲ့ Instagram ပေါ်ကနေဖယ်ရှားမယ်လို့ Facebook ကုမ္ပဏီကကြေညာပေးနေတာကကြေညာပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကိုအမေရိကန်အစိုးရကဖန်တီးခဲ့တဲ့ဆိုတာမျိုးအစွန်းချွတ်ဆေးတောက်ရင်ယောဂပြောက်တယ်ဆိုတာမျိုးသတင်းမားတွေလူမှုကွန်ရက်ပေါ်ပြန့်နှံ့နေချိန်မှာအန္တရာယ်ရှိတဲ့ post တွေကိုဖယ်ရှားမှာဖြစ်တယ်လို့ Facebook ရဲ့ blog ပေါ်မှာအသိပေးခဲ့တာပါ။ကမ္ဘာတော်မှာရှိတဲ့ Facebook ရဲ့အချက်အလက်မှန်မှန်စစ်စစ်ပေးတဲ့မိဖက်လုပ်ငန်းတွေအနေနဲ့ Facebook ပေါ်တင်တဲ့ Coronavirus ပိုးအကြောင်းဖော်ပြချက်တွေကိုသုံးသပ်ပြီးတော့သတင်းမှားတွေဆိုရင်ဆက်မပြတ်အောင်လို့ Facebook ပေါ်ကနေဖယ်ရှားမှာဖြစ်တယ်လို့ဒီ Facebook ရဲ့ကျန်းမာရေးဆိုင်ရာတာဝန်ခံကန့်ရှင်ချင်းက blog post မှာရေးသားခဲ့ပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့အစည်းတွေဒေသခံအာဏာပိုင်တွေရဲ့အကြံပြုချက်တွေကြောင့်အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့လည်းပြောပါတယ်။Facebook လူမှုကွန်ရက်ဟာအမှားမှန်ခွဲခြားဆုံးဖြတ်ပေးတဲ့နေရာမဟုတ်ဘူးလို့ဆိုပြီးအငင်းပွားစရာ post တွေကြော်ညာတွေကိုဖယ်ရှားဖို့ညှင်းဆန်ခဲ့တဲ့ Facebook ကုမ္ပဏီအနေနဲ့အခုလိုဆောင်ရွက်တာဟာထူးခြားပါတယ်။ဝူဟန်မြို့ကနေကိုရိုနာဗိုင်းရပ်စ်ပိုးစတင်ကူးစက်တယ်ဆိုတဲ့သတင်းထွက်လာပြီးရက်ပိုင်းအတွင်းမှာပဲဒီရောဂါနဲ့ပတ်သက်တဲ့သတင်းမှသတင်းတူလှုပ်ကြံသတင်းတွေဟာလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့ခဲ့တာဖြစ်ပါတယ်။ဒါကြောင့် Twitter နဲ့ Google Pay နဲ့YouTube တို့ကတော့သူတို့လူမှုကွန်ရက်တွေပေါ်ကနေဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့ရှာဖွေရင်းယုံကြည်စိတ်ချရတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့အပါအဝင်သက်ဆိုင်ရာဒေသတွေကကျန်းမာရေးတာဝန်ရှိသူတွေရဲ့ website စာမျက်နှာတွေကိုအဖြေထိပ်ပိုင်းမှာဖော်ပြပေးနေပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာရုကဖေရှားနိုင်ရေးတရားစွဲထားတဲ့ပေါ်ကြားနာစစ်ဆင်းနေတဲ့အထက်လွှတ်တော်မှာတသက်တွေကိုစင့်ခေါ်မလို့တဲ့အကြောင်းရီပက်ဘလစ်ကန်ကိုယ်စားတွေပြောနေပါတယ်အတိုက်ခတ်ဒီမိုကရက်တစ်အနေနဲ့သမ္မတကိုအရေးယူလို့မရနိုင်ဘူးဆိုတာထင်ရှားနေတယ်လို့ယူဆတဲ့အကြောင်းနဲ့သမ္မတရဲ့လုပ်ရဟာမတင့်တော်တဲ့လုပ်ရအဆင့်နဲ့သာသတ်မှတ်နိုင်တဲ့အကြောင်းရီပက်ဘလစ်ကန်ထက်လွှတ်တော်မှလမ်မာအလက်ဇန်ဒါကလည်းမနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုထားတာပါထက်လွှတ်တော်ကြားနာစစ်ဆေးမှုမှာတသက်တွေစင့်ခေါ်ခွင့်ရဖို့ဒီမိုကရက်ကိုယ်စားလေး48ယောက်နဲ့တီးခြားလွတ်လပ်တဲ့အမှတ်တွေအပြင်သမ္မတရဲ့ရီပက်ဘလစ်ကန်ပါတီကကိုယ်စားလှယ်အနည်းဆုံး4ယောက်ရဲ့ထောက်ခံမှုရဖို့လိုပါတယ်လွှတ်တော်ကိုယ်စားလှယ်တရားရှိတဲ့ထက်လွှတ်တော်မှာမဲခွဲတဲ့အခါထောက်ခံသူနဲ့ကန့်ကွက်သူ50-50ဖြစ်နေမယ်ဆိုတော့တရားခွင်ကိုကြီးကြပ်နေတဲ့တရားရုံးချုပ်တရားသူကြီးဂျွန်ရောဘတ်စ်ကမဲပေးအဆုံးဖြတ်ပေးရမှာပါ အနာလွတ်တုံးစားမှုကွန်ဂရက်လွှတ်တော်ရဲ့လုပ်ငန်းတွေကိုစွပ်ပယ်ဟန်တာမှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့သမ္မတထရန့်ကိုတရားစီလွှတ်ပေးပြီးတရားခွင်ဒီကနေ့အဆုံးသတ်မယ်လို့လည်းခန့်မှန်းထားကြတာပါ။ဒါပေမဲ့လည်းသမ္မတအင်ပြူရောအမျိုးသားလုံခြုံရေးအကြံပေးရရှိအောင်ဂျွန်ဘော်တန်ပါဝင်တပ်သေးတချို့ကိုစင့်ခေါ်မယ်ဆိုရင်တော့နောက်ထပ်သတင်းတစ်ပတ်လောက်ထပ်မံကြေညာသွားနိုင်ပါတယ်။ဘော်တန်ကတော့သမ္မတထရန့်ဟာနိုင်ငံရေးအမျက်ရဖို့ယူကရိန်းနိုင်ငံကိုပေးမဲ့စီးရီးကူညီတွေဆိုင်းငံ့ထားဖို့သူ့ကိုညွှန်ကြားခဲ့တဲ့အကြောင်းလဲမကြခင်ထုတ်ဝေမဲ့သူစာအုပ်ထဲမှာရေးသားထားသူဖြစ်ပါတယ်
။ယူကရိန်းနိုင်ငံ KF မြို့တော်မှာရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo ဟာယူကရိန်းသမ္မတ Volodymyr Zelensky နဲ့ဒီကနေ့တွေ့ဆုံပါတယ်။သမ္မတ Zelensky နဲ့သမ္မတ Donald Trump တို့တင့်တော်တဲ့အချိန်ကျရင်အင်ပြူတော်မှာတွေ့ဆုံမှာဖြစ်တယ်လို့ဝင်ကြီး Pompeo ကသတင်းတောက်တွေကိုပြောကြားပါတယ်။ဒီမိုကရေစီစနစ်ခိုင်မာအောင်ကြိုးစားနေတဲ့ယူကရိန်းနိုင်ငံကိုအမေရိကန်ကဆက်လက်ထောက်ခံသွားမယ်လို့လည်းပြောကြားခဲ့ပါတယ်။ယူကရိန်းသမ္မတကလည်းယူကရိန်းအရှေ့ပိုင်းနဲ့ရုရှားတို့သိမ်းပိုက်ထားတဲ့ Crimea ဒေသပြန်လည်ရရှိရေးငြိမ်းချမ်းစွာအဖြေချတဲ့နေရာမှာအမေရိကန်ကပို့ပြီးတော့တက်တက်ကြွကြွပါဝင်ဖို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်။သမ္မတထရမ့်ရဲ့နိုင်ငံရေးပြိုင်ဘက်ဂျိုးဘိုင်ဒန်ရဲ့သားဖြစ်သူတို့အပေါ်စုံစမ်းစစ်ဆေးပေးဖို့ယူကရိန်းကိုဖိအားပေးတဲ့အနေနဲ့စီးရီးအကူအညီတွေဆိုင်းထားခဲ့တယ်လို့ဆိုပြီးသမ္မတထရမ့်တရားစွဲခံထားရချိန်မှာယူကရိန်းကိုအမေရိကန်အစ်အမြင့်ဆုံးတာဝန်ရှိသူတစ်ယောက်အနေနဲ့နိုင်ငံသားရေးဝန်ကြီးပွန်ပီယိုတွားရောက်တာဖြစ်ပါတယ်။ရုရှားအစိုးရကြောထောက်နှက်ခံပေးနေတဲ့ခွဲထွေးသမားတွေနဲ့တိုက်ပွဲဖြစ်နေတဲ့ယူကရိန်းအစိုးရအနေနဲ့အမေရိကန်အစိုးရရဲ့တန်တမာရေးအရာရောစီးရီးအရာပါထောက်ခံမှုကိုလိုအပ်နေတာဖြစ်ပါတယ်။
ယူရိုနိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုယူရိုနိုင်ငံရဲ့မစ်ဆိုင်းဒုံးရံကနေအမေရိကန်ကအကာအကွယ်ပေးဖို့ကြိုးပမ်းမှုတွေဟာယူရိုဆူရတောင်ရှိသူတွေရဲ့အဟန်တားတွေနဲ့ဂျုံနေရပါတယ်။အမေရိကန်ကပက်ထရီယော့မစ်ဆိုင်းဒုံးရံကာဝေးစနစ်ယူရိုနိုင်ငံမှာချထားရေးခွင့်ပြုချက်ရဖို့စောင့်ဆိုင်းနေရတဲ့အကြောင်းကာဝေးဝန်ကြီးမတ်ကက်စပါကပင်ဒဂွန်စစ်ဌာနချုပ်မှမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ။မစ်ဆိုင်းရံကာဝေးစနစ်ချထားရေးနဲ့ဘယ်နေရာတွေမှာနေရာချမယ်ဆိုတာတွေနဲ့ပတ်သက်လို့သဘောထားကွဲလွဲနေရတွေကိုညှိနှိုင်းဖို့လိုနေတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒီလက်ဆမ်းမှာတော့ယူရိုနိုင်ငံအဲဆက်လီတက်စကန်မှာယူရိုရဲ့မစ်ဆိုင်းဒုံးနဲ့တိုက်ခိုက်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်64ယောက်ထက်မနည်းအုံနောက်မှာထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်မစ်ဆိုင်းဒုံးရံကာဝေးစနစ်ထားရှိဖို့လိုအပ်ကြောင်းအမေရိကန်ကာဝေးဝန်ကြီးပါဝင်စစ်ပဆိုင်ရာတာဝန်ရှိသူတွေ PRP ပြောနေတာပါ။အုံနောက်မှာထိခိုက်မှုဝေဒနာခံစားခဲ့ရတဲ့တပ်ဖွဲ့ဝင်တွေက39ယောက်ကတော့ယူရိုနိုင်ငံမှာပြန်လည်တာဝန်ထမ်းဆောင်နေဖြစ်တဲ့ကြောင်းလဲကာဝေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောဆိုထားပါတယ်။လီတက်စကန်ကိုအီရန်ကပြစ်ခတ်ခဲ့တဲ့ပြင်းထန်တဲ့မစ်ဆိုင်းဒုံးတွေကိုအမေရိကန်ရဲ့ပက်ထရီယော့မစ်ဆိုင်းဒုံးစနစ်ကကြားပြတ်ပြစ်ခတ်နိုင်စွမ်းရှိတဲ့အကြောင်းလဲအမေရိကန်ပူးတွဲစီးဥ်စီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မာလီကပြောဆိုထားပါတယ်
။ Britain စံတော်ချိန်ဒီကနေ့ည7:00နာရီအချိန်ကျရင် EU ဥရောပသမဂ္ဂတွေကနေ Britain နိုင်ငံနှုတ်ထွက်တော့မှာပါ။ဥရောပနိုင်ငံတွေစုစည်းထားတဲ့ဥရောပအတိုင်းဝန်ကြီးတဲ့1983ခုနှစ်ထဲကဝင်ရောက်ခဲ့တဲ့ Britain နိုင်ငံဟာ48နှစ်အကြာမှာနှုတ်ထွက်တော့မှာဖြစ်ပါတယ်။ EU တွေကဆက်နေလူတွေကဝန်ထမ်းချင်းအထိမ်းအမှတ်ဖျောင်းနိုင်စုတောင်းပွဲတွေလုပ်ကြဖို့စီစဉ်ထားတယ်လို့နှုတ်ထွက်လူတွေကလည်းချီတက်ပွဲတွေပျော်ပွဲရှင်ပွဲတွေစီစဉ်ထားကြပါတယ်။ဒီနေ့ညပိုင်းကျရင်ဝန်ကြီးချုပ် Boris Johnson ရုပ်မြင့်သံကြားပေါ်ကနေမိန့်ခွန်းပြောတဲ့အခါ Britain နိုင်ငံအတွက်နေသည့်ပြန်ဆမယ်လို့ပြောမယ့်အကြောင်းခန့်မှန်းရပါတယ်။ EU ခေါင်းဆောင်တွေဘက်ကတော့ Britain နဲ့ EU ကြားပြည်ဆောင်တဲ့သဘောတူညီချက်တွေကိုဒီနှစ်မကုန်ခင်ရနိုင်ဖို့ခက်ခဲမယ်လို့သတိပေးနေပါတယ်။နာမကုန်သွယ်ရေးဆိုင်ရာအတားအဆီးတွေမဖြစ်အောင်လို့ EU ဆန်နဲ့မကွာတဲ့စည်းမျဉ်းတွေ Britain ဘက်ကတတ်မှတ်သင့်တယ်လို့ပြောကြားနေပါတယ်။ EU ဆန်ချိန်တွေနဲ့ဝေးကွာလေ EU ဈေးကွက်ထဲဝင်နိုင်ဖို့ဝေးကွာလေဖြစ်လိမ့်မယ်လို့ဥရောပကောင်စီဥက္ကဋ္ဌရှာမီရှဲကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါအဖွဲ့ဝင်28နိုင်ငံကနေ28နိုင်ငံဖြစ်သွားတော့မဲ့ EU ဘက်ကဆက်လက်ဆောင်ရွက်မဲ့အစီအစဉ်တွေကိုဥရောပကော်မရှင်ဥက္ကဋ္ဌအာဆလာ von der Leyen ဥရောပပါလီမန်ဥက္ကဋ္ဌဒေးဗစ်ဆိုဆယ်လီရိုနဲ့အတူ Belgium နိုင်ငံ Brussels မြို့တော်မှာရှင်းလင်းပြောကြားခဲ့တာဖြစ်ပါတယ် Britain နိုင်ငံဒီကနေ့တရားဝင်နှုတ်ထွက်ပေမဲ့အခုနှစ်ကုန်တဲ့အထိအကူပြောင်းကာလသတ်မှတ်ထားပါတယ်ဒါကြောင့် EU ဥပဒေတွေအတိုင်း Britain နိုင်ငံဆက်လိုက်နာနေမှာဖြစ်တယ်လို့ကုန်သွယ်ရေးခီးသွွားလာရေးကိစ္စတွေလည်းအပြောင်းလဲရှိအောင်မှမဟုတ်သေးပါဘူးရှင် Direct from Washington The Voice of
America VOA တောက်ကြနေညာပိုင်း VOA ရဲ့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့ကြတာပါရှင်အခုထုတ်လွှင့်ပေးမယ့်သတင်းလာလေးတက်မှာတော့အရင်ဆုံးမြန်မာပြည်ထဲမှာကိုရိုနာဗိုင်းရပ်စ်တန်တရားလူနာတချို့တွေ့နေတဲ့အကြောင်းကိုပြောပြမှာပါခရီးသည်89ဦးထဲမှာအသက်60ဝန်းကျင်ရှိတဲ့အမျိုးသားတအုပ်ကိုကိုရိုနာဗိုင်းရပ်စ်တန်တရားလူနာဖြစ်နေဝေဘာကြီးစေယုံမှာသိကြထားပြီးကုသပေးနေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်ဒီမန္တလေးမှာလည်းဒီယောဂပိုကုဆက်ခံရသူတန်တရားလူနာတအုပ်ရှိတယ်လို့သမရယုံကသတင်းထုတ်ပြန်ပါတယ်ဒါပေမဲ့ဒီတန်တရားလူနာတွေ ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရတာဟုတ်မဟုတ်ဆိုတဲ့အတည်ပြုချက်ရယူရအောင်မှာဖြစ်ပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင်။
တရုတ်နိုင်ငံကွမ်ဂျိုးလေဆိပ်ကနေထွက်လာတဲ့ China Southern လေကြောင်းလိုင်းဟာခရီးသည်89ဦးကိုတင်ဆောင်ပြီးရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကိုဒီကနေ့မနက်ပိုင်းမှာရောက်ရှိလာပါတယ်။ခရီးသည်တွေကဟူနန်ပြည်နယ်သားအသက်60ဝန်းကျင်အရွယ်အမျိုးသားတဦးမှာကိုရိုနာဗိုင်းရပ်စ်လက္ခဏာတွေ့ရှိတာကြောင့်တန်တရားလူနာအဖြစ်နဲ့ဝေဘာဂီဆေးရုံကြီးမှာကုသပေးနေတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။
သမီးလူနာကိုကျမတို့အနေနဲ့ဝေဘာဂျီဆေးရုံကိုပို့ဆောင်ပြီးတော့ဝေဒကုသမှုရရှိဖို့တဲ့ဆောင်ရွက်နေတယ်လို့ပဲကျမတို့ National Health Laboratory နဲ့ဆက်စပ်နေနိုင်ပြီးတော့ဒီလူနာပြတဲ့ကွဲနမူနာတွေကိုရယူဖို့တဲ့ဆောင်ရွက်နေပါတယ်။အဲဒီကွဲနမူနာတွေရယူပြီးတော့ China နိုင်ငံမှာရှိတဲ့ National Institute ပေါ်အဲကိုဒီဆေးရရှိတဲ့ဆောင်တော်တွေကိုပေးပို့ပြီးတော့ confirmation လုပ်ပါဖြစ်ပါတယ်။
အဲ့ဒီတန်တရားလူနာကိုဓာတ်ခွဲစစ်ဆေးဖို့နမူနာယူရာနဲ့စံသက်ကုသမှုတွေဆက်လုပ်ဖို့ဆောင်ရွက်နေတဲ့အပြင်သူဟာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူဟုတ်မဟုတ်ဆိုတာကိုတော့စောင့်ကြည့်ရအောင်မယ်လို့လည်းပြောပါတယ်
။ကွမ်ဂျိုးကရန်ကုန်လေဆိပ်ကို China Southern Airlines ကိုအဲဒီမှာသူကပါလာတဲ့ခီးတဲ့တူကအဲ့မှာခေါင်းမှုတယ်ဟိုဖြားတယ်ပေါ့နော်။လေမယ်ကိုပြောတယ်လေမယ်ကနေပြီးတော့လေမှုကိုတရင်ပို့တယ်လောလောဆယ်ဖြားနာနေတဲ့လူနာကိုကျွန်တော်တို့ emergency နေနဲ့ကျွန်တော်တို့ဝေဘာဂျီဆေးရုံကိုပို့ထားပါတယ
်လေမော်ပါလာတဲ့ခီးသည်89ဦးတည်းကမြန်မာနိုင်ငံသား2ဦးနဲ့အဲ့ဒီတန်တရားလူနာ2ဦးကလွဲပြီးကျန်တဲ့ခီးသည်အလုံးကိုပြည်ရင်းနဲ့အဝင်မခံပဲအဲ့ဒီလေရင်နဲ့ပဲဒီကနေ့နေ့လယ်ပိုင်းမှာပြန်တင်ပေးခဲ့တယ်လို့တမနာယုံပြောခွင့်ရဦးစော်ထေးကသတင်းတောက်တွေကိုပြောပါရယ်ဒါအပြင်မန္တလေးနဲ့မိထီလာမြို့တွေမှာတန်တရားလူနာ2ဦးထပ်တွေ့ရတဲ့အတွက်စောင့်ကြည့်ကူတာပေးနေတယ်လို့လည်းပြောပါရယ
်နောက်ဖြစ်စဉ်တွေကဒီနေ့တရုတ်ကူဘင်းလေဆိပ်ကနေပြီးတော့မန္တလေးလေဆိပ်ကိုဆိုင်ရောက်လာတဲ့လေကြောင်းခီးစင်မှာခီးတဲ့48ဦးအဲဒီမှာမြန်မာကမြန်မာနိုင်ငံသားက6ဦးပါပါတယ်နိုင်ငံခြားသား42ဦးပါပါတယ်သူတို့ကိုဒီကျွန်တော်တို့ screen test စစ်တဲ့အခါမှာတရုတ်နိုင်ငံသူ3နှစ်ကလေးပေါ့နော်အပူချိန်က 38.5 စနီဂရိတ်ဖြားရောဂါရှိနေတာကိုတွေ့ရပါတယ်သူတို့မိဘကိုစစ်တဲ့အခါမှာတော့တာမန်ဖြားရောဂါပဲတွေ့ပါတယ်တွေ့တော့သူတို့ကိုမန္တလေးမြို့ကရင်950ကလေးထုခုဆေးရုံမှာပို့ဆောင်ကုသပြီးတော့တည်တဲ့ကျွန်တော်တို့ဟိုစောက်ကြည့်နေတဲ့စီစစဲအနေဒါဖြစ်ပါတယ်။နောက်နံပါတ်5ဖြစ်စဉ်ကတော့ကျွန်တော်တို့မိထီလာမြို့နယ်ဖြစ်ပါတယ်။သူကတော့အဆုတ်ဟိုအဆုတ်မှာအနာဖြစ်တယ်ပေါ့နော်။အဲ့တော့ကိုရိုနာရှိမရှိစီစစ်နေစဲဖြစ်ပါတယ်
။ကူးစက်မှုနှုန်းတိုးနေပြီးတည်ဆုံးသူဥယေပါတိုးလာနေတဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေအဖြစ်မနေ့ကကြာတာပတိနေ့မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာလိုက်ပါတယ်။ဒါအပြင်ကျန်းမာရေးဆောင်ရှောက်မှုစနစ်အားနေပြီးပြစ်စင်မှုအားနည်းတဲ့နိုင်ငံတွေစီဒီယောဂါကူးစက်သွားမဲ့အဖြစ်ဟာစိုးရိမ်စရာကောင်းတယ်လို့ WHO ညွှန်ကြားမှုချုပ်ကသတိပေးထားပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကလည်းတရုတ်နိုင်ငံကလာတဲ့ခီးသည်တွေကိုစိုက်ရောက်ဗီဇာထုတ်ပေးနေတာကိုယာယီရန်နာထားဖို့အတွက်နိုင်ငံခြားရေးဝန်ကြီးဌာနနဲ့ဆွေးနွေးနေတယ်လို့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကသတင်းထုတ်ပြန်ထားပါတယ်။ယောဂါကူးစက်နှုန်းတက်နေတဲ့အချိန်မှာအစိုးရအနေနဲ့တရုတ်နိုင်ငံသားခီးသည်တွေကိုဗီဇာထုတ်ပေးနေတာကန့်သတ်သင့်ပြီလို့ခီးသည်လုပ်ငန်းရှင်တဦးဖြစ်တဲ့ဦးအေးကျော်ကပြောပါတယ်။
ကျွန်တော်ကလို့တကိုင်းတာတရားဝင်နေရကြည့်တယ်ဗျာကျွန်းနိုင်ငံမှာတရုတ်တီကိုတိုးရစ်ဗီဇာတွေမပေးတော့ဘူးအဲပမာပြမယောဂါဖြစ်လာမှမရှိနိုင်မကဲနိုင်ဆေးလည်းမရှိသေးဘူးကျွန်တော်အကုန်လုံးပြေကုန်နေတယ
်ဒီကနေ့မနက်ပိုင်းအထိ WHO ရဲ့ထုတ်ပြန်ချက်အရနိုင်ငံပေါင်း21နိုင်ငံအထိဒီယောဂါပြန့်နှံ့နေပြီးကူးစက်ခံထားရသူ1000နီးပါးနဲ့သေဆုံးသူ200ကျော်ထိရှိလာပါပြီမြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးနဲ့ကုသရေးအတွက်ဆောင်ရွက်ချက်တွေကိုပြင်ဆင်ထားရှိပြီးဖြစ်တယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်အခုတန်တရားလူနာအဖြစ်တွေ့ရှိထားတဲ့လူနာတွေကိုတိကျခန့်မှထားပြီးကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့အဆုတ်ရောင်ယောဂါရှိမရှိကိုတော့အတည်ပြုနိုင်ဖို့ဆောင်ရွက်နေတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်
။ဆုစုပြောပြသွားတာပါရှင်။အခု NLD လွှတ်တော်မှဒီ AA ရဲ့ဖမ်းဆီးထားမှုကနေလွတ်မြောက်လာပြီးတဲ့နောက်ပထမဆုံးလွှတ်တော်ပြန်တက်လာတယ်ဆိုတာပြောပြပါမယ်။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကလွှတ်တော်တက်ဖို့အသွာ AA ရခိုင်တပ်ရဲ့ဖမ်းဆီးခြင်းခံထားရတဲ့ချင်းလွှတ်တော်အမတ်ဒီကနေ့လွှတ်တော်ပြန်တက်ပါတယ်။တပ်မတော်ကိုသတင်းပေးသတင်းယူလုပ်တဲ့ဆိုတဲ့စွဲချက်နဲ့အဓိကထားပြီး AA ကဖမ်းဆီးစစ်ဆေးခဲ့တာဖြစ်ပေမဲ့လို့အဲ့ဒီလောက်ရတွေကိုသူမလုပ်ခဲ့ဘူးလို့ဥဝိတင်းကညင်းချက်ထုတ်သလိုချင်းပြည်နယ်အတွင်းတိုက်ပွဲတွေအများဆုံးရပ်တန့်ပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။အမျိုးသားပြန်လည်တင့်မြတ်ရေးကိုလှူလာတာကြောင့်ပြန်လွှတ်လိုက်တာလို့ဥဝိတင်းကိုလွှတ်ပြီးပြီးချင်းမှာပဲ AA ဘက်ကသဘောထားထုတ်ပြန်ထားပါတယ်အသေးစိတ်ကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
အန်အန်ဒီလွတ်တော်ကိုယ်စားလှယ်ဥွေတင်အများဆုံးပြန်ပြီးတော့လှုပ်ပေးဖို့လွတ်တော်တွေကနေအရေးတကြီးအဆိုတင်သွင်းပြီးတော့တောင်းဆိုခဲ့ပေမဲ့နှစ်လကျော်ကြာမြင့်တဲ့အထီးအေးကထိမ့်သိမ်းခဲ့တာပါအမျိုးသားပြန်လဲတင်မြတ်ရေးကိုလိုလားတာကြောင့်ဆိုတဲ့အကြောင်းပြချက်နဲ့အေးရခိုင်တပ်ဖက်ကပလောဝမြို့ကဘေးကင်းလုံခြုံတဲ့နေရာတစ်ခုမှာဥွေတင်ကိုပြန်လွတ်ပေးခဲ့တာပါဒီကနေ့ဇန်နဝါရီလ31ရက်နေ့မှာတော့အန်အန်ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်အမျိုးသားလွတ်တော်ကိုယ်စားလှယ်ခူမီမတ်ဥွေတင်နေပြီးတော့လွတ်တော်ကိုပြန်တက်လာပြီးတော့သတင်းမီဒီယာတွေနဲ့တွေ့ဆုံတဲ့အချိန်မှာသူ့ကိုဖမ်းဆီးထားချင်းသူရင်ဆိုင်တွေ့ကြုံခဲ့ရတဲ့အဖြစ်အပျက်တွေကိုအခုလိုပြောပြပါပါတယ်
။ကျွန်တော်ခေါ်တဲ့ခါမှာတော့လက်ထိပ်တွေဆက်ပါတယ်။ပြီးတော့အဲ့ဒီမှာသူတို့စကိုင်းမှာရောက်တဲ့ခါမှာတော့ကျွန်တော်တို့ကိုချိန်ချင်းနဲ့ချိန်ချင်းနဲ့ဆက်ပါတယ်။ထိတ်တုံးနဲ့ကျွန်တော်ကိုဆက်ပါတယ်။မေးတယ်မြန်တဲ့ခါမှာလေကြော့မေးတဲ့ခါမှာအဲ့ဒီမျိုးကိုကြံကြံနဲ့မေးတာတော့မရှိပါဘူး။အဓိကကျွန်တော်ကိုပေါ့လေဆွဆူတာကတော့ဒီမြတ်တမတော်ကနေပြီးတော့အဆက်တွေတရင်ပေးတရင်ယူလုပ်တဲ့ဒီဆက်တွေတာကတင်းပေးတင်းယူတဲ့လူတွေနဲ့အဆက်တွေရှိတယ်တို့ကျွန်တော်တို့ဘက်တိတ်ချက်ဆွဆွတယ်နှစ်ချက်ကအဲ့ဒီတင်းပေးအဖွဲတွေကရတဲ့တင်းတွေကိုမြမတက်မလို့တင်းပေးတယ်ဆိုတော့ကျွန်တော်ဒုတိယဆွဆွတယ်တတိယအချက်ကတော့ကျွန်တော်ဒီရခင်ကဒီတက်တော်ကိုယ်စီမတိုင်ကြီးကပလောက်ဝမျိုးခမင်းလူငယ်များအတင်းမှာဖောင်တာတူးနေတဲ့ကျွန်တော်ထူထောင်ခဲ့တဲ့အတွက်ခမင်းလူငယ်များကိုခမင်းချင်းလူငယ်များကိုစီရင်ပြီးတော့ဒီချစ်စစ်ပြည်နယ်တွေတက်ခန့်ရတော့ကျွန်တော်ကိုဆွဆွတယ်ဒီဆွဆွချက်တွေကဘာတူမှကျွန်တော်နဲ့မဆက်ကြပါဘူး။ဒါကချင်းချင်းလေးနဲ့ကျွန်တော်ဒီ PDU ကရွေးချယ်တဲ့လွတ်တော်ကနေတူဖြစ်တဲ့ဒေတာအကျိုးကိုသာကျွန်တော်ဆောင်ရွက်ကြည့်တယ်
အေကပြန်လွှတ်လိုက်တာဟာအပေးယူသဘောမျိုးသဘောတူညီမှုရခဲ့တာရှိခဲ့သလားဒါမှမဟုတ်တရုတ်နိုင်ငံလိုနိုင်ငံကြီးရဲ့ဖိအားပေးမှုကြောင့်ပြန်လွှတ်တယ်လို့ရှုမြင်ပါသလားဆိုတဲ့သတင်းမီဒီယာတွေရဲ့အမေးကိုလည်းဥဝေတင်ကအခုလိုဖြေပါတယ
်။ဒါကတော့ဟောပေါ်လေဒါအထူးသဖြင့်နိုင်ငံတော်တမနာကြီးဒီအပောင်ဝင်တော်ရဲ့အတိုင်းအတာပုံကူများကြိုးစားမှုတွေတက်တော်ဖက်ကလေးကျွန်တော်တို့ဘုန်းကြီးတော်နာရကကြီးတရားပြန်တော်ကိုသိများအလုံးဝဝစတောင်းပေးမှုပြီးမြေဆန်တဲ့ပြည်သူများရဲ့စတောင်းပေးမှုကြောင့်လွတ်ပေးတယ်လို့ကျွန်တော်တို့ပါလို့ဆက်ပါတယ်
အမျိုးသားပြန်လဲတင်မြတ်ရေးကိုလိုလားလို့ NLD အမတ်ကိုရခိုင်တပ်ဖက်ကပြန်လွှတ်ပေးခဲ့တာဖြစ်ပြီးတော့အစိုးရနဲ့စစ်တပ်ဖက်ကလည်းအေးရခိုင်တပ်နဲ့ဆက်နေတယ်ဆိုတဲ့စွဲချက်နဲ့အေးစီဦးစီးချုပ်ရဲ့မိသားစုဝင်တို့အပါအဝင်ရခိုင်ရဲသားဒေသခံတွေကိုတရားမဝင်အသင်းနဲ့ဆက်ဆက်မှုတွေနဲ့စစ်ဆေးဖမ်းဆီးအကျဉ်းချနေတာတွေကိုလည်းရပ်တန့်ပေးဖို့အေးရခိုင်တပ်ရဲ့ပြောခွင့်ရခိုင်သူခါကအခုလိုတောင်းဆိုပါတယ်
ကျွန်တော်တော်လိုင်းလုံးတွေဆိုလို့ရှိရင်ကျွန်တော်ရဲ့မိသားစုဆင်မျိုးတွေဟိုဘောကျောက်တွမ်းမြနိုင်တော်လိုင်းလုံးတွေဆိုလို့ရှိရင်ဘောကျောက်တွမ်းမြနိုင်ရဲ့မိသားစုဆင်မျိုးတွေအဲ့ဒါအကုန်လုံးလိုက်ပြီးတော့ချောက်ဖမ်းနေကြပါတော့ဒီဥစ္စာတွေကဟိုဘလုံးမတရားမျှတမှုမရှိတဲ့တာဆောင်ရွက်ချက်တွေဖြစ်တယ်တကယ်ဒီအစိုးရနဲ့ဒီစစ်တပ်ဘက်ကနေငင်းချမ်းရေးကိုတကယ်လိုချင်လို့ရှိရင်တော့ဟိုသူတို့ဘက်ကနေပြီးတော့ဒီငင်းချမ်းရေးကိုဥတည်နိုင်တဲ့သူတစ်ဖက်တော့ဒါတစ်ဖက်နဲ့တစ်ဖက်နေပြီးတော့ယုံကြည်မှုတည်ဆောက်ရေးကိုအထောက်အကူပြုနိုင်တဲ့အလုပ်အကိုင်တွေကိုအစိုးရဘက်ကဆက်လုပ်ဖို့လိုတာပေါ့
ဒေသခံပြည်သူတွေမြေစာပင်ဖြစ်နေရတဲ့အပေါ်မှာတိုက်ပွဲတွေရက်စဲပြီးဖို့ဥဝေတင်းကတောင်းဆိုပါတယ်အေးရခိုင်တပ်ပြောခွင့်ရခိုင်သူခါကတော့စစ်တပ်ဘက်ကတိုက်ရင်အတိုးချက်ချထားတဲ့အခြေအနေနဲ့လက်ရှိစီရဲ့အနေအထားအခုလိုပြောပြပါတယ
်ဒီမနေ့ကတော့ဒီပလဲဝါမြို့နယ်ဖက်မှာတိုက်ပွဲတွေအပြင်းထန်ဖြစ်တဲ့ဒီရခိုင်တပ်တို့တပ်ဖွဲ့တွေရှိနေတဲ့669တောင်ကုန်းကိုဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ဂျဲလီရဲ့နှစ်စီးနဲ့သူတို့ဒီဟိုချစ်ကြိမ်လောက်လာပြီးတော့ပြစ်တာရှိတယ်ရဟတ်ရဲ့နှစ်စီးနဲ့လည်းပဲချစ်တဲ့ကြိမ်လောက်လာရှိတယ်ဆိုတော့ဒီဇန်နဝါရီလအတွင်းမှာဖြစ်ခဲ့တဲ့တိုက်ပွဲတွေမှာတော့လေကြောင်းကနေပြီးတော့တိုက်ခိုက်မှုအကျဉ်းကြီးအများဆုံးတိုက်ပွဲဖြစ်တယ်လို့ပြောလို့ရတာပေါ့နော်သူတို့ဒီမြေပြင်ကလည်းပဲ120မမ105မမအများတွေနဲ့နေပြီးတော့မှအကျဉ်းပေါင်းများစွာပြစ်တာပေါ့ဖြစ်တာဟာဒီအခုရက်ပိုင်းမှာပေါ့နော်ဒီတမနှမအင်အားပေါ့ခိုင်စင်းမျက်နှာဘက်ကိုဟိုဆက်လက်ပြီးတော့အင်အားဖြစ်တင်နေတာရှိတယ်လာမယ့်ရှေ့ရက်တွေမှာလည်းပဲရခိုင်ဒေသအနှံ့မှာတော့တိုက်ပွဲတွေဒါဆက်ပြီးတော့ဖြစ်လာပြင်းထန်လာနိုင်တဲ့အနေအထားရှိတ
ယ်။အိန္ဒိယနိုင်ငံသားတချို့ပါပါဝင်တဲ့ကိုအဖွဲ့ဟာချင်းမြင်းနယ်နဲ့ရခိုင်ပြည်နယ်နယ်စပ်အနီးမှာရှိတဲ့ရေကြောင်းခီးမှာအေးရခိုင်တပ်ဖက်ကဖမ်းဆီးထားခြင်းအတွင်းမှာတော့အိန္ဒိယနိုင်ငံသားတဦးအမောဖောက်တေဆုံးခဲ့ပြီးတဲ့နောက်မှာတော့ဥဝေတေရဲ့အသက်အန္တရာယ်လုံခြုံရေးကိုအားလုံးကစိုးရိမ်တကြီးဖြစ်ခဲ့ကြတာလည်းဖြစ်ပါတယ်ရှင
်။ဒေါ်ရရှင်များရှင်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားကိုလျှော့ချဖို့အပါအဝင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းဒီသတင်းပတ်ထဲမှာပဲထွက်ပေါ်လာပါတယ်။အငင်းပွားစရာဖြစ်နေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဥဆောင်ကြိုးပမ်းနေတာတွေဟာဘယ်လောက်ထိအောင်မြင်နိုင်ပါသလဲ။ဘယ်လိုစိန်ခေါ်မှုတွေအခက်အခဲတွေကြုံရနိုင်ပါသလဲ။စူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိမြန်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0123923899လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဒိုင်းရိုက်ဒီလိုင်းစီစဉ်ကကြိုဆိုပါရစေ
။မနေ့ဖန်စနေညဒိုင်းရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်။ဗြိတိန်နိုင်ငံမှာတော့ဝန်ကြီးချုပ်နှစ်ဦးယာရုကနှုတ်ထွက်ရတဲ့အထိအခြေတင်ညှိနှိုင်းဆွေးနွေးမှုတွေနဲ့နိုင်ငံရေးအရာအုပ်အော်တောင်းတဲ့အခြေအနေတွေ၃နှစ်ခွဲလောက်ကြုံခဲ့ရပြီးတဲ့နောက်ဒီကနေ့နှောင်းပိုင်းကစလို့ဗြိတိန်ဟာ EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ကတရားဝင်ရပ်နားသွားပါပြီ။ခွဲထွက်ရေးလိုလားသူတွေကအောင်ပွဲဆင်နွှဲဖို့ပြင်နေကြပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့အခြေစိုက်ဥရောပလွှတ်တော်မှာတော့ဗြိတိန်အမတ်တွေဒီသတင်းပတ်ထဲနောက်ဆုံးထွက်ခွာတာကိုစိတ်မကောင်းဖြစ်နေကြတာလည်းရှိကြပါတယ်။ဒီကနေ့ January 31ရက်နေ့ဟာ EU အဖွဲ့ဝင်ဖြစ်ကဗြိတိန်တရားဝင်အဆုံးသတ်သွားပြီမဲ့လို့အချိန်အတော်ကြာယူခဲ့ရတဲ့ခွဲထွက်ရေးနောက်ဆက်တွဲလုပ်ငန်းစဉ်တချို့ဆက်ပြီးတော့ရှိနေအောင်မှဖြစ်တဲ့အကြောင်းလန်ဒန်မြို့တော်ကနေ Henry Richwell သတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးကပြောပြမှာပါရှင
် EU ဥရောပသမဂ္ဂတွေကနေဗြိတိန်ခွဲထွက်ရေးဥရောပပါလီမန်မှာတရားဝင်မဲပေးအတည်ပြုခဲ့ပြီးတဲ့နောက်မှာတော့လွှတ်တော်တွေကထွက်ခွာတော့မဲ့ BT အမှတ်83ရောက်အတွက်နှုတ်ဆက်ပွဲကိုပုံထူးနေကကျင်းပခဲ့ကြပါတယ်။အိမ်ပြန်ကြရတော့မဲ့ခွဲထွက်ရေးကိုလိုလားတဲ့အမတ်တွေကတော့ပျော်နေကြတာပါ
။ Any regrets? We're leaving. Freedom.
ကျွန်တော်တို့ထွက်ပြီးလွတ်လပ်သွားပြီးဒီမိုကရေစီနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရသွားပြီးအောင်မြင်သွားပါပြီ
။ဥရောပပါလီမန်မှာတာဝန်ထမ်းခဲ့တဲ့ BT လွှတ်တော်အမတ် Nigel Farage ပြောသွားတာပါ။ဒါပေမဲ့ Britain ခွဲထွက်သွားတဲ့အပေါ်မှာစိတ်မကောင်းဖြစ်နေကြတဲ့သူတွေလည်းရှိပါတ
ယ်။ Everybody will miss the British representatives not all
Britain Guzleri ကိုအားလုံးကသတိရနိုင်ကြမှာပါ Mr. Farage တော့မပါဘူးပေါ့လေဒါပေမဲ့ Janet Guzleri ကိုသတိရနိုင်မှာတော့အမှန်ပါပဲ
တောက်ချာနေနှောင်းမင်းကဆာလို့ EU တွေကနေ Britain တရားဝင်နှုတ်ထွက်သွားတာမှန်ပေမဲ့ဒါကအားလုံးပြည့်ပြတ်သွားတာတော့မဟုတ်ဘူးလို့ American သံမတ်ဟောင်း Charlie Weiss ကပြောပါတယ
် Many people believe that Brexit having gone through 3.5 years
ဘလို့ခွဲထွက်ရေးလဲဘလို့လွတ်ဆောင်သွားမှာလဲစသဖြင့်၃နှစ်ခွဲလောက်အခြေတည်ငင်းခုန်ပြောဆိုခဲ့ကြပြီးတဲ့နောက်အခုအားလုံးပြီးသွားပြီလို့လူအများအပြားကယူဆကြပါတယ်တကယ်တော့မဟုတ်ပါဘူး UK နဲ့ EU ကြားဆက်ဆံရေးအတွက်ဘလို့ပုံစံနဲ့တိစောက်သွားမလဲဆိုတာအခုမှစတာပ
ါ Rand Corporation မှာလက်ရှိတာဝန်ထမ်းဆောင်နေတဲ့တာမတ်ဟောင်း Wee Spoot ဝဲရေးသားခဲ့တဲ့အစီအကံစာထဲမှာတော့မရေရာတဲ့နှစ်ဖက်ဆစ်ဆက်ညှိနှိုင်းမှုတွေဆက်လုပ်နေရတာကဗြိတိန်အတွက်ဒီနှစ်တစ်နှစ်ထဲမှာရင်ပြည်တွင်းအသက်တင်ထုတ်လုပ်မှု GDP ဒေါ်လာ 5.5 ဘီလီယံဆုံးရှုံးစေတယ်လို့ဆိုပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကတော့ EU နဲ့ဆက်ဆက်ညှိနှိုင်းမှုတွေကိုဒီနှစ်အတွင်းမှာအပြည့်လုပ်သွားမှာဖြစ်တဲ့အကြောင်းကြာတာပြီးနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေးယိုကိုလက်ခံတွေ့ဆုံချိန်မှာပြောဆိုခဲ့ပါတယ်။ဒီဘော်တမ်မတ်ဟောင်းဝီစ်ကအခုလိုတုံ့တက်ပါတယ်
။ The sooner they get it done
ဒီအစားအမြန်ဆုံးပြည်သက်နိုင်ရင်မရေရာမှုတွေလည်းပုံပြင်ပြန်ပြီးသွားနိုင်ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းခက်မှန်မှန်ပြီးအောင်ဆိုပြီးတော့ဖြစ်သလိုသဘောတူညီချက်ယူလိုက်ရင်တော့ရေတုံးမှာကြုံရမယ့်မရေရာမှုတွေရေရှည်ဖြစ်သွားနိုင်ပါတယ
်။ဝန်ကြီးချုပ်ဂျွန်ဆင်ကတော့အမေရိကန်ပြည်ထောင်စုနဲ့ဥရောပပြည်ပကနိုင်ငံတွေနဲ့ကုန်သွယ်ရေးသဘောတူညီချက်အမြန်ဆုံးရယူချင်နေတာဖြစ်ပါတယ
်။ Whatever they gain from the rest of the world
တခြားကမ္ဘာနိုင်ငံတွေကနေဘာတွေပဲရရ EU တွေကနှုတ်ထွက်လိုက်တဲ့ဆုံးရှုံးမှုကိုတော့ပြန်မကာမိနိုင်ပါဘူး။
ဗြိတိန်ရေပိုင်နဲ့ထဲမှာငါဖန်ခွင့်နောက် EU နိုင်ငံတွေကအလုပ်သမားခေါ်ယူအသုံးပြုတာနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာ EU စံနှုန်းတွေကိုဗြိတိန်ဘက်ကမလျှော့ချလိုက်ဖို့အာမခံချက်တွေ EU ဘက်ကတောင်းဆိုနိုင်ပြီးအပြန်အလှန်အားဖြင့်ဗြိတိန်ထုတ်ကုန်တွေကို EU ဈေးကွက်ထဲမှာရောင်းချခွင့်ပြုမယ်ဆိုတာမျိုးဖြစ်နိုင်တဲ့အကြောင်းအစိုးရပိုင်းထွက်ချက်ပြောဆိုကြတာတွေရှိပါတယ်။ဗြိတိန်ကတော့ဒီလိုအခြေအနေမျိုးကိုလက်မခံဘူးလို့ပြောထားတာပါ။
A new clock is ticking.
အချိန်ကတိတ်မြန်ပါတယ်။နှိမ့်နိုင်ဖို့17လဆိုတာတိတ်တူပါတယ်။
ဗြိတိန်ခွဲထွက်ရေးဆိုင်ရာ EU ဆက်ဆက်ညီနိုင်ရေးအဖွဲ့အကြီးအကဲမိုက်ကယ်ဘာနီယာပြောသွားတာပါဒီတော့တွင်းမှာပဲစကော့လန်နယ်က UK ရဲကနေတိကျခွဲထွက်ပြီး EU နဲ့ပြန်လည်ပေါင်းစည်းဖို့ကြိုးစားနေတဲ့ဖီးယားတွေကလည်းပိုးပြီးတော့တိုးလာနေပါတယ်ဘလို့ပဲဖြစ်ဖြစ်ခွဲထွက်ရေးလိုလားသူတွေကတော့လန်ဒန်မြို့လယ်နဲ့တခြားရက်တွေမှာပါဒီကနေ့ညမှာအောင်ပွဲဆင်နွှဲကြဖို့ရှိနေပါတယ်ဗြိတိန်အနေနဲ့ဒီကနေ့နောက်မင်းကစားလို့EU အဖွဲ့ဝင်ဖြစ်ကနေတရားဝင်အဆုံးသတ်သွားပြီဆိုပေမဲ့ Brexit နောက်ဆက်တွဲအိမ်မက်ဆိုးတွေကတော့အခုမှစမှာလို့ပြောရမလို့ဖြစ်နေတာပါရှင်
။မကင်ဖြစ်ထွေးပြောပြခဲ့တာပါရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းမှာတော့အမျိုးသမီးကန္တာသုတဆုံနဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာသတင်းပတ်စင်ကန္တာတွေနှာစင်ရပါမယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ် January 31ရက်တောက်ကြနေ့ညပိုင်းစီစဉ်တွေကို line to meter 1925 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနိုင်နိုင်ပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆိုင်ကန်တာတွေထဲမှာအမျိုးသမီးကန်တာသုတဆုံလေအမေရိကန်တခွင်စီစဉ်နဲ့အတူသိပ္ပံနဲ့ဤပညာစီစဉ်မှာတော့မြန်မာနိုင်ငံမှာ၅မျိုးမတုံရေဘာတွေဆောင်ရွက်ဖို့လိုအပ်ပါတယ်ဆိုတာကို
သားသားငါမျိုးမဟုတ်ဘူးရေပေါ်တွေပဲထားတယ်တက်တ်လို့စားရင်ငါပေါ့ဗျာ size အားဖြင့်ပေါ့အရင်အားဖြင့်ဆိုတာဒီကတော်များများကိုယူထားလိုက်တယ်ဆိုလည်းကျန်တဲ့ငါမျို
းစိန်လန်းအမိမြေဖွဲ့ကဥဝင်းမျိုးသူရဲ့ရှင်းလင်းပြောကြားချက်နဲ့ဒူနာစင်ကြရမှာဖြစ်ပါတယ်အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါရှင်မြန်မာနိုင်ငံမှာအိမ်ထောင်ရှင်အမျိုးသမီး5ဦးတိုင်းမှာ2ဦးဟာအိမ်တွင်းအကြမ်းဖက်မှုကိုခံနေရတယ်လို့ကျန်းမာရေးနဲ့အားကစားဆိုင်ရာဝန်ကြီးဌာနကဒီ2015-2016ခုနှစ်အစီရင်ခံစာမှာဖော်ပြထားခဲ့ပါတယ်မြန်မာနိုင်ငံကအိမ်တွင်းအကြမ်းဖက်မှုတွေကိုအဆိုးဆုံးတန်ရာရရှိစေခဲ့တာဘသူတွေလဲဒီတန်တရာဇိုးကနေဘလို့ရုံထွက်နိုင်မလဲဆိုတာကိုဒီအမျိုးသမီးကန္တာမှာဒေါ်လလတ်တန်ကစူးစီးတင်ပြပေးထားတာကိုပြန်ပြီးတော့ထုတ်လွှင့်ပေးလိုက်ပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger domestic violence ကိုခေါ်တဲ့အိမ်တွင်းအကြမ်းဖက်မှုဟာအခြေခံလူ့အခွင့်အရေးကိုချိုးဖောက်ရရောက်ပြီးအမျိုးသမီးတွေကလေးတွေနဲ့လူအဖွဲ့အစည်းတွေအတွက်ကျန်းမာရေးဘဝနေထိုင်မှုနဲ့စီးပွားရေးအတွက်ထိခိုက်စေတယ်လို့2015နဲ့2016ခုနှစ်အတွက်မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဆိုင်ရာဝန်ကြီးဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အိမ်တွင်းကျန်းဖက်မှုနဲ့ပတ်သက်လို့အသက်15နှစ်နဲ့49နှစ်ကြားမြို့သမီးပေါင်း 4,563 ဦးကိုစစ်တမ်းကောက်ခံခဲ့ရမှာအိမ်တော်ရှိအမျိုးသမီး5ဦးကြစီမှာတဦးဟာခင်မွန်းဖြစ်သူရဲ့ကိုထိလျောက်ဇောကားမှုလိင်ပိုင်းဆိုင်ရာဒါမှမဟုတ်စိတ်ပိုင်းဆိုင်ရာနှိမ့်ဆက်မှုကိုခံကြရတယ်လို့လည်းထောက်ပြထားပါတယ်။ခင်မွန်းဖြစ်သူကခုလိုနှိမ့်ဆက်ဇောကားမှုဟာအသက်အရွယ်15နှစ်19နှစ်အတွင်းမှာ28ရာခိုင်နှုန်းရှိပြီး40နဲ့49နှစ်ကြားမှာတော့20ရာခိုင်နှုန်းရှိတာဖြစ်ပါတယ်။အိမ်နောင်ကွာရှင်းထားသူတွေမုတ်ဆိုးမှတွေကြားမှာတော့တစ်ချိန်ကခင်မွန်းတွေရဲ့နှိမ့်ဆက်မှုကိုခံရတဲ့အမျိုးသမီးတွေဟာ40နှစ်ရာခိုင်နှုန်းရှိပြီးအိမ်တောင်ရှိအမျိုးသမီးတွေကြားမှာတော့19ရာခိုင်နှုန်းရှိတာဖြစ်ပါတယ်။ဒါအပြင်အနည်းဆုံးကလေး5ဦးရှိတဲ့အိမ်တောင်ရှိမတွေကြားနှိမ့်ဆက်ခံရမှုဟာ32ရာခိုင်နှုန်းရှိပြီးကလေး4ယောက်အောက်ရှိသူတွေကြားနှိမ့်ဆက်ခံရသူတွေကတော့27ရာခိုင်နှုန်းရှိပါတယ်။မြန်မာနိုင်ငံမှာအိမ်တောင်ဘက်ရဲ့နှိမ့်ဆက်မှုတွေအများဆုံးဘယ်ပြည်နယ်မှာဖြစ်ပါသလဲ။ရခိုင်ပြည်နယ်မှာ54ရာခိုင်နှုန်းနဲ့တနင်္သာရီတိုင်းမှာ40ရာခိုင်နှုန်းရှိပြီးရန်ကုန်နဲ့မန္တလေးတိုင်းတို့မှာတော့12ရာခိုင်နှုန်းတွေရှိတာတွေ့ရပါတယ်။ဒါအပြင်အမျိုးသမီးတွေအနေနဲ့ပညာအရေးချင်းနယ်လီငွေကြီးချွတ်တယ်လီပိုနှိမ့်ဆက်ခံရလီဖြစ်ပါတယ်။ဒါအပြင်ဇနီးတွေကိုနှိမ့်ဆက်ညှိမ့်ရမှာအရက်တောက်တဲ့ခင်မွန်းတွေတဝက်နီးပါးဟာနှိမ့်ဆက်လီရှိပြီးအရက်မတောက်တဲ့ခင်မွန်းတွေကြားနှိမ့်ဆက်မှုဟာ14ရာခိုင်နှုန်းရှိပါတယ်။ခင်မွန်းနေတဲ့ဇနီးပေါ်ထိမ့်ချုပ်မှုပိုကြီးလေပိုနှိမ့်ဆက်မှုနှုံများလေပဲဖြစ်ပါတယ်။ဒါအပြင်ခင်မွန်းကိုကြောက်ရတဲ့ဇနီးတွေကနှိမ့်ဆက်ခံရတာ
81 ရာခိုင်နှုန်းရှိတယ်လို့လည်းစီရင်ခံစာမှာထောက်ပြထားပါတယ်။အိမ်တောင်ရှိမျိုးသမီးတွေနဲ့ခုလိုအိမ်တွင်းအချမ်းဖက်မှုဒဏ်ခံနေရတာကြောင့်ကာယနဲ့စိတ်ဆင်းရဲမှုတွေခံကြရပြီးလက်ရှိအခြေအနေကနေစီးပွားရေး၊သားသမီးရေး၊လူမှုရေးကြောင့်ရုံးမထွက်နိုင်ကြပဲအခြေအနေကိုလက်ခံတာစိတ်ရှည်ပြီးတည်ခံတာနားလေခွင့်လို့ပေးကြတာတွေရှိတယ်လို့လည်းအစီအခံစာမှာထောက်ပြထားပါတယ်။ရခိုင်တိုင်းရင်းသူမှတ်နွေဦးကတော့ထိုင်းမြန်မာနယ်စပ်ကနေအမေရိကန်ပြည်ထောင်စုမှာဒုက္ခတွေဖြစ်လာရောက်ခြေချခဲ့သူဖြစ်ပါတယ်။ဒါ၃ယောက်မိခင်ဖြစ်သူမှတ်နွေဦးအနေနဲ့အိမ်တွင်းအကျန်းဖက်ခံရသူဖြစ်ပေမဲ့လို့လည်းဒီအခြေအနေကနေရုံထွက်ပြီးသူ့ဘဝရပ်တည်နိုင်အောင်ဘယ်လိုကြိုးပမ်းခဲ့တဲ့ဆိုတာကိုဆက်ပြီးတင်ပြလိုပါတယ်။
စိတ်ပွေးထေကပြေးလာရတဲ့လူတွေကဒီနိုင်ငံရောက်ပြီမှာပဲဒီမိသားစုရေးစိတ်ပွေးမှာပြန်ပြီးရင်ဆိုင်ခဲ့ရပါတယ်။ဒီတွဲအချမ်းဖတ်မှုထဲမှာကျမကလေးတွေကိုမကြည့်စေချင်ဘူး။အချမ်းဖတ်မှုတွေကိုမသိယူစေချင်ဘူး။မိဘဟာကလေးတယောက်ကြီးလက်ဦးဆရာဖြစ်ပါတယ်။မကောင်းတာတွေကိုစီစီကြည့်ဘာကြောင့်ကျွန်တော်တို့လက်ခံနေရမှာလဲ။အဲ့ဒါကျမကိုယ့်ကိုမေးတာပေါ့နော်။ကျမကဒီကလေးတွေဆုံးရောက်နေဒီအမေရိကမှာရောက်လာတဲ့ရှိမှာမိဘဆွေမျိုးအဆိုင်ဝိုင်းဆိုရင်တယောက်မှမရှိကြဘူးအလုပ်တစ်ပတ်ကလေးသုံးယောက်ဒီတောင်းဝိုင်းအရင်အရေးကြီးပါတယ်အဲ့ဒါကြောင့်ဒီမှာအခက်ခဲတွေထင်မှနေစဉ်နဲ့တူပေါ့နော်ဖြတ်ကျွနေရပါတယ်တစ်နှစ်နဲ့နောက်ပိုင်းမှာတော့ခုကတော့ဘာကြပြီးပြီမကြောက်တော့ပါဘူးဘာကုန်မှမကြောက်တော့ပါဘူးစိတ်သက်လေးမကြဘူးပဲအရင်အရေးကြီးတယ်ဒီမှာရှင်ဖြတ်ချက်ဒီမှာခိုင်းမအောင်ဆုံးဖြတ်လိုက်တယ်ဘလူးမျိုးခက်ခဲမှုဆိုဖြစ်ဖြစ်ကျမဘွားကိုကျမရုန်းခံမင်းလို့ဆုံးဖြတ်ထားပါတယ
်အဲ့လိုဆုံးဖြတ်ချက်ကိုပမိန်နေချပြရပါတော့ဒီအိမ်တွင်းရဲ့အကျန့်ဖက်မှုဒီတန်တရားနေလွတ်မြောက်အောင်ကြိုးပမ်းရမှာပေါ့နော်မှတ်နွေဦးအနေနဲ့လက်တွေ့လုပ်တဲ့နေရာမှာရောဘယ်လိုပြဿနာတွေကြုံရပါလိမ့်ရှင
်မိသားစုရက်တွေပေါ်ကအများခက်ခဲရှိပါတယ်ဒါပေမဲ့ကျမမှာမာရီရှိများရှိလဲဆိုတော့ကျမစဉ်းငယ်ငယ်ကလေးကပဲကျမရခိုင်ရိုးရာရင်ကြီးမှုရက်ကန်းတွေကိုကျမရက်တယ်ဆိုတော့အဲ့ဒီရက်ကန်းတွေရက်ပြီးရင်ကျမစီးပွားရေးတစ်ခုကောင်းကောင်းအောင်မြင်မြင်လုပ်ဖို့အတွက်ကိုဆုံးဖြတ်ထားပါတယ်အဲ့ဒီစီးပွားရေးနာမည်ကကြတော့ Weaving Through Change လို့ခေါ်ပါတယ်အဲ့ဒီမှာဗာလုံးနေလေဆိုလောလောဆယ်ကိုလေးရက်ကန်ရဲနေတယ်ဒီမှာရှိနေတဲ့မျိုးသမီးတွေတချို့တွေကလေသူတို့ရအလုပ်ရှိလာဖို့အတွက်သူတို့မှဗာကြောင့်ဆိုရောက်လာတဲ့မျိုးသမီးတွေတော်တော်များများကအင်္ဂလိပ်စကားမသက်တော့အခက်အခဲရှိတဲ့လှုပ်ရှားရတဲ့နေရာတွေမှာသူတို့မှရှိတဲ့ပညာတွေပါလာတယ်အဲ့ဒီပညာတွေကသုံးချစေရှင်နေပြီးရင်ကကျွန်တော်ရိုးရာဒလက်ကိုလေထိန်းသိစေရှင်နေဘယ်နေရာဘယ်ရောက်ပေါ့နော်အခုရက်ကန်လေးရဲနေပါတယ်ကျမကဒီဇိုင်နာတယောက်အနေနဲ့ဆန်ဖရန်စစ္စကိုဘေးအေရီးယားမှာဆိုရင်တော်တော်များများသိပါတယ
်အခုလိုပေါ့နော် Weaving Through Change ကနေပြမဒီအပြောင်းလဲကိုပေါ်ဆောင်ဖို့ကိုနဲ့တူပေါ့နော်တခြားလူတွေကိုလည်းမြေတောင်မြောက်ပြီးနေရာကနေပြမတစ်ချိန်နဲ့မှာပဲမနှွေဦးပြောပြချက်အရာပေါ့နော်မြန်မာနိုင်ငံဘာဝင်ကဘာတစ်ဖက်မှာအမျိုးသမီးတွေအချမ်းဖက်ခံရမှုခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီးတော့လေလှုပ်ဆောင်နေတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
တယောက်တည်းဟာဒီလိုမျိုးဖြစ်နေတာမဟုတ်ဘူးရှင်းလိုက်တော့လေအများကြီးမှအဲ့လိုမျိုးခက်ခဲတဲ့အိမ်တွင်းတွေမှာဖြစ်နေကြတဲ့ခက်ခဲတဲ့မျိုးသမီးတွေဘာကြောင့်ဆိုတော့တရားမျှတမှုမရှိဘူးဥပဒေတွေကောင်းကောင်းမဖြစ်တဲ့အတွက်ကကျွန်တော်တို့ဒီတကဘာလုံးမှာရှိနေတဲ့အမျိုးသမီးဟာသက်ဆံနေတဲ့တယောက်တယောက်ကကွယ်သွားမယ်ခုန်ညင်သွားမယ်အစိုးရတာမဟုတ်ဘူးပေါ့နော်လူတိုင်းလူတိုင်းမှာတာဝန်ရှိတယ်ဆိုတဲ့ဒီ campaign နေလို့နေပါတယ်တော်တော်များများကတော့အဲ့ဒီကိစ္စတွေစိတ်မပြေပါဘူးဘာလို့လဲဆိုတော့သူကရှက်တယ်ဘယ်နည်းတော့ပြောပြလဲဖိုင်ဝိုင်းပါပြောမလဲကျမပြောချင်တာကကျမအတက်ပြောနေတာမဟုတ်ဘူးဒါပြောနေတာကချုံပြီးအားလုံးအကျိုးရှိဖို့အတွက်ပြောနေတာကျွန်တော်အဖိုင်ဝိုင်းတစ်ခုလေးအကျိုးရှိဖို့တိုင်းပြည်အတွက်အကျိုးရှိဖို့အတွက်ပဲပြောနေတာပါလို့ပေါ့နော်ဆိုတော့အဲ့ဒါကြောင့်သူတို့ပုံပြီးမီဒီယာက attention ထားလာတယ်လူလူများများကကိုသားသမီးကိုသားမယားကိုသူကိုသမီးကိုညီမကိုအဆန်ဝန်ကိုချစ်တာပဲဆိုတော့ချစ်တဲ့လူတွေကြတော့ပူပြီးလေးထားဖို့တွေကတဟာကိုပြောပြရတယ်ပဲဖြစ်ပါတယ
်ဓာတ်ူပဲပေါ့နော်မနွေဦးတို့မျိုးအိမ်တွင်းအချမ်းဖက်မှုအခက်ခဲတန်းခါစီပီခံရတဲ့အမျိုးသမီးတွေအနေနဲ့ပေါ့နော်ဘလို့အကောင်းဆုံးအကြံပေးချင်ပါလဲရှင်
အကြံပေးချင်တာကရောက်တဲ့နေရာမှာဘယ်နေရာပဲရောက်ရောက်အမေရိကမပြောနဲ့ဘယ်နေရာပဲရောက်ရောက်စိတ်သက်ခိုင်မာဖို့နဲ့ကိုယ်ကကိုကာကွယ်ဖို့ကိုသားသမီးကိုကာကွယ်ဖို့ကိုယ်အဆိုင်ဝင်ကိုကာကွယ်ဖို့တကစိတ်တက်အရာပြင်ဆင်ဖို့လိုပါတယ်ကြည့်လိုက်ပါမိသားစုတော်တော်များများရောက်လာတဲ့လူတွေကစိတ်ပွေးသေးကပဲ NDA တွေအများကြီးကိုပေါင်းဆန်တော့စနက်ဆန်လေးသေးကသူတို့က re traumatize ဖြစ်နေတယ်ဒီနိုင်ငံရောက်လာတော့အစ်စ်အဆိုင်ဝင်အလုံးမရှိဘူးနေရာအစ်စ်မရှိတဲ့နေရာမှာရောက်လာတော့ပြန်ပြီးစိတ်တက်ရေးရရဟာအញ្ញန်းကိုခက်ခဲကိုဖြစ်နေတဲ့အချိန်မှာဘာလို့လဲဆိုတော့စိတ်တက်ခိုင်းမှာဖို့လိုတယ် သိတယ်ကျွန်မဆက်ပြီးပဲကြုံနေရမယ်ဒီအခက်ကြီးတွေကိုဒါဟာကိုကျွန်တော်စိတ်ညစ်လို့မရဘူးစိတ်တက်မကြဘူးပဲโอเคရှင်းကိုဆက်သွားမယ်ဆိုပြီးအဲ့ဒီကိုပဲစိတ်တက်ကိုခိုင်မာစေရမယ်လူဘွားရဲ့freedom ဆိုတာကအဲ့ဒီအထဲမှာပါလို့လဲဆိုတော့ကိုယ့်ကို free ဖြစ်ဖို့လိုတယ်နံပါတ်1ပေါ့နော်ကိုယ့်ကိုလွတ်မြောက်အောင်ကြိုးစားနိုင်ရင်တော့ကိုယ့်ကိုလွတ်မြောက်တဲ့အတိတ်ပြန်ကိုယ်တိုင်ကပဲမသိစေရင်တော့လူတိုင်းတခြားလူလည်းလွတ်မြောက်လို့မရဘူးသသမိတို့လည်းလွတ်မြောက်လို့မရဘူးဆိုတော့ကိုယ်ကိုယ်နှိတ်ကသိရမယ် freedom ဆိုတဲ့အတိတ်ပြန်
ပါလေဆိုတော့နံပါတ်1သိရမယ်။ဘန်ဒွေဦးကသား3ယောက်ရှိတယ်ဆိုတော့အခုသားတွေကတော့အားလုံးပဲအဆင်ပြေနေကြတာပေါ့။သူတို့အတွက်ကတော့ကိုကတော့အများကြီးပဲအားရစရာပီတိဖြစ်စရာဖြစ်ရမှာပေါ့နော်သူတို့အတွက
်။အားဟောက်ပါရန်ဒီဒီရောက်ပြောပြမယ်ဆိုရင်လေကျွန်မအသားလုံးကဆိုတော့ကိုပထမတုန်းကစိတ်တက်ကြပါတယ်။ခလေးဆိုတော့လည်းဘလူရက်တရားမလဲပေါ့နော်။ဆိုတော့ကြောက်တယ
်။ဟုတ်ကဲ့
။နောက်ကြတော့ကြည်လာတော့လေဟာကျွန်မကတော့ဒီဖြစ်ဖြစ်တယ်ဖြစ်နေလာတာကျွန်မရဲ့အားနည်းရှင်တော့ဟုတ်ပါဘူး။တမ냥အနေချေကြောင့်ပဲကျွန်တော်မိသားစုတွေခဏလေးပဲဒုက္ခရောက်တာပါ။ဟု
တ်က
ဲ့။ဒါပေမဲ့သသမီးတွေဟိုခြေပြီးသသမီးတွေအောင်းမြင်လာတယ်၊ချမ်းသာလာတယ်၊ထူးချွန်လာတဲ့ကလေးတွေဖြစ်လာတော့ဟိုအဲ့ဒါတွေကိုပီတိကြပြီးရင်ကျွန်မအရန်ကိုဝန်းစားတယ်ကျွန်မပေါ့နော
်။မိခင်တယောက်ဒီနေဖြတ်တန်းလာရတဲ့ဒုက္ခတွေရုန်းကန်ခဲ့ရတဲ့ဟာတွေကအားလုံးပဲရုန်းကန်ရချိုးနှက်သွားတာပေါ့နော်။
နေပါလေမရှိကလေးဟိုခက်ခဲတာတော့ရှိမှာပဲလက္ခဏာမရှိတော့ဘူးအခုကအလုံးခက်ခဲတွေကိုကြော်လွားနိုင်မလို့ပဲယုံကြည်ပါရဲ့ You can bend but never break me
cause it only serves to make me more determined ခုထုတ်လွှင့်ပေးခဲ့တဲ့အမျိုးသမီးခန္ဓာကိုမနက်ဖြန်စနေနေ့မနက်ဖြန်မှာလည်းနောက်တစ်ချိန်နားဆင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးသုတဆုံနဲ့အမေရိကန်တခွင်စီစဉ်ကိုနားဆင်ကြရပါမယ်အမေရိကန်ပြည်တော်စုထဲမှာအစိုးရဝန်ထမ်းတွေမိဖွားခွင့်ရရှိရရှိတာလူခုနှစ်ဦးသာနေထိုင်တဲ့ယူကရိန်းနယ်ဘွားတွေရဲ့မြို့ကလေးအကြောင်းစာတာတွေကိုကိုအောင်အောင်ကတင်ပြပေးထားပါရဲ့ရှင်
အမေရိကန်ပြည်ထောင်စုအစိုးရဝန်ထမ်းနှစ်တသမတသန်းတွေကအများစုဟာကလေးမွေးဖွားခြင်းဒါမှမဟုတ်ကလေးမွေးစားဖို့အတွက်ခွင့်ရရှိ12ပတ်ရရှိတော့မှာဖြစ်ပါတယ်။ဘယ်တော့မှမရရှိဘူးတဲ့အခွင့်အရေးတရက်ကိုပထမဆုံးအနေနဲ့ဝန်ထမ်းတွေအခုလိုခွင့်ရရှိရမှာဖြစ်ပြီးလာမယ့်အောက်တိုဘာ1ရက်နေ့မှာဥပဒေစတင်အသက်ဝင်မှာပါ။ကမ္ဘာတဝန်းကနိုင်ငံတချို့မှာကလေးမွေးဖွားခြင်းအတွက်လစာရရှိနိုင်မဲ့ခွင့်ရရှိပေးနေကြပေမယ့်လေအမေရိကမှာတော့အစိုးရဝန်ထမ်းတွေအပြင်တခြားဝန်ထမ်းတွေအားလုံးလည်းဒီလိုအခွင့်အရေးရဖို့တောင်းဆိုလှုပ်ရှားနေကြပါတယ်။မိသားစုဝင်တယောက်စတင်တိုးလာခြင်းဟာပျော်ရွှင်စရာအကောင်းဆုံးအချိန်တစ်ချိန်ဖြစ်ပေမဲ့ကလေးတယောက်ကိုပြုစုဖို့အတွက်အချိန်လုံးလုံးလောက်လောက်မရှိသလိုငွေကြေးလည်းရှိမနေရင်တော့အစိုးရကြောင်ကြရမှာပါ။ဒါကြောင့်အဲ့လိုအချိန်မှာလစာလေးရတဲ့ခွင့်ရရှိရဖို့ဟာလိုအပ်တယ်ဆိုပြီးတော့ကျွမ်းကျင်သူတွေကထောက်ပြကြပါတယ်။မူဝါဒရေးရဂျမ်ဘေးအဖွဲ့ New America က Vicky Shabu က
There's a growing body of research about the myriad ways in which paid leave
လစာလေးရနေတဲ့ခွင့်ရရှိကြောင့်ကလေးစားရသူတွေအနေနဲ့အထောက်အကူဖြစ်စေပြီးတော့ကလေးနဲ့မိခင်တည်နှုံမှုညွန်နေသွားတာအဖေဖြစ်သူလည်းမိသားစုကိုစောင့်ရှောက်ခွင့်ရပြီးတော့ဒါဟာကလေးတွေအတွက်အတူယူနိုင်စရာအခွင့်အလမ်းလည်းရစေပါတယ်။အဲ့ဒီထက်အရေးအကြီးဆုံးကတော့အလုံမလုံနိုင်တဲ့အချိန်မှာဝင်ငွေလည်းမထိခိုက်တာကြောင့်ဒီလိုမျိုးခွင့်ပေးတာဟာလူမှုအတိုင်းအဝိုင်းအတွက်အလွန်အထောက်အကူဖြစ်စေတယ်ဆိုပြီးတော့လေ့လာစမ်းစစ်ချက်တွေကဆိုပါတယ်
။လွန်ခဲ့တဲ့ဒီဇင်ဘာကအမေရိကန်သမ္မတဒေါ်နယ်ထရန့်မှာဒီမိုကရက်တစ်ရောရီပက်ဘလစ်ကန်ရောလိုလားနေတဲ့ဒီလစာလဲပေးတဲ့ခွင့်ရရှိပါဝင်တဲ့ဥပဒေတရက်ကိုလက်မှတ်ရေးထိုးအတည်ပြုခဲ့ပါတယ်။
With more women working today than
ရင်ကားတဲ့အခုခါမှာဆိုရင်လုပ်ငန်းဝင်တွေမှာအမျိုးသမီးတွေပုံများလာတဲ့အချိန်မှာပဲကာလကြာမြင့်စွာကလှုပ်ဖို့လိုနေတဲ့တမိုင်းဝင်အခွင့်အရေးတရက်ကိုအရယူလိုက်နိုင်ပါပြီအခုချိန်ဟာလစာလေးရတဲ့ခွင့်ရရှိပေးဖို့နဲ့အခုလိုမျိုးခွင့်ရတွေဖန်တီးပြဖို့အချိန်လည်းဖြစ်ပါတယ
်ကမ္ဘာတဝန်းကနိုင်ငံ40လောက်မှာမိသားစုအခက်အခဲဖြစ်ချိန်ဆိုရင်လစာလေးရတဲ့ခွင့်ရရှိကိုအစိုးရတွေကပေးထားတယ်လို့စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ OECD ကဆိုရတယ်အမေရိကမှာတော့မြို့တော် Washington DC နဲ့တခြားပြည်နယ်ရှစ်ခုမှာမိသားစုဒါမှမဟုတ်ကျန်းမာရေးကြောင့်အလုံးမလုံးနိုင်ချိန်မှာဝန်ထမ်းတွေအနေနဲ့အလုတ်ကနေလစာငွေရရှိနိုင်အောင်ဆောင်ရွက်နေကြပါတယ်ရှာဘူးက
These are funded by small payroll contributions that are mandatory.
အလုတ်ရှင်ကလည်းထည့်ဝင်သလိုအလုတ်သမားတွေရဲ့ဝင်ငွေတွေကလည်းအချိုးကျပုံမှန်ဖြတ်တောက်ပြီးတော့စုဆောင်းပေးတာပါ။သူတို့ကလေးမွေးဖွားချိန်မိသားစုဝင်တယောက်ယောက်ဒါမှမဟုတ်ကိုယ်ကိုယ်တိုင်အလုတ်မလုံနိုင်ချိန်မှာအလုတ်ကနေအချိန်အတိုင်းတာတစ်ခုအထိဝင်ငွေထောက်ပံ့ပေးနိုင်အောင်ပါ။
အ
အခုလိုအခြေအနေမျိုးအမေရိကန်တဝမ်းမှာဖြစ်လာအောင်ပါအလုပ်သမားအရေးလှူရှားသူတွေကစီးအောင်စော်ဩနေကြပါတယ်ဒါပေမဲ့လုပ်ငန်းရှင်အသေးစားလေးတွေအနေနဲ့အဲ့လိုအခြေအနေမျိုးဖန်တီးပေးဖို့ကတော့ခက်ခဲလိမ့်မယ်ဆိုပြီးတော့ထောက်ပြကြပါတယ် Heritage Foundation ကသူတွေသည် Rachel Grizzler က
It's harder when you're a small business that maybe has
အလုပ်သမား၃နှစ်ယောက်ပဲရှိတဲ့လုပ်ငန်းရှင်တွေအတွက်တော့မလွယ်ပါဘူးအလုပ်မလုပ်နိုင်သူကိုထောက်ပံ့ဖို့အပြင်လူစားထုတ်ဖို့လည်းတကယ့်ကိုခက်ပါလိမ့်မယ်
တနိုင်ငံလုံးကဝန်ထမ်းလုပ်သားတွေအနေနဲ့ကျန်းမာရေးကြောင့်လစာလေးရတဲ့ခွင့်ရရှိမရနိုင်သေးပေမဲ့အစိုးရဝန်ထမ်းအများစုမှာတော့ဒီခွင့်ရေးကိုလာမယ့်အောက်တိုဘာ၁ရက်နေ့ကစတင်ပြီးတော့ရရှိမှာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမြောက်ဒါကိုရာပြည်နယ်ကကီယက်ဖ်ဆိုတဲ့မြို့ကလေးကိုလွန်ခဲ့တဲ့နှစ်တရာကျော်လုံးကယူကရိန်းနိုင်ငံကရွှေ့ပြောင်းအခြေချနေထိုင်ခဲ့သူတွေတည်ထောင်ခဲ့တာပါအဲ့ဒီအချိန်တွေတုန်းကဒီမြို့ကလေးဟာစီကားလှပေမဲ့အခုခါမှာတော့လူ၁၀ခန်းအောက်သာနေထိုင်ကြတော့တာပါလွန်ခဲ့တဲ့နှစ်90လောက်တုန်းကနွေရာသီဆိုရင်အဖွားနေထိုင်ရမြို့လေးကိုအလဲလာလေးရှိတဲ့ Divine Henriksen က
Small town community that everybody knew everybody and
ဒီမှာနေကြတဲ့လူနည်းနည်းလေးဆိုတော့တယောက်နဲ့တယောက်အားလုံးသိကြပြီးအပြန်အလှန်ကူညီကြပါတယ်အင်္ဂလိပ်လိုမပြောတတ်တဲ့လူတွေလည်းရှိတော့သူတို့ဘာပြောလဲဆိုတော့နားလည်အောင်လည်းကြိုးစားပါတယ
် Antoinette Christina Vogovi တို့ဟာဒီမျိုးလေးကိုတည်ထောင်ခဲ့တယ်လို့ယူဆထားကြပါတယ်သူတို့နှစ်ဦးနဲ့အတူလူဒါဇင်အချို့ဟာဘာသာရေးဖိနှိပ်မှုကြောင့်ယူကရိန်းကနေထွက်ပြေးလာခဲ့ကြတာပါယူကရိန်းနိုင်ငံမျိုးတော် Kiev နာမည်ကိုအစွဲပြုပြီးတော့ယူကရိန်းနယ်ဝါတွေကဒီမျိုးကလေးကို Kiev လို့နာမည်ပေးခဲ့တာလည်းဖြစ်ပါတယ်Kiev မှာလက်ရှိနေထိုင်သူ Audrey Voloshenko ဟာသူ့ဘဝတလျှောက်လုံးဒီမြို့မှာပဲနေထိုင်ခဲ့တာပါ။ဒါပေမဲ့လည်းသူ့မိသားစုနာမည်ဟာ Ukraine တွေနာမည်ဖြစ်နေတာကလွဲလို့သူ့ဘိုးဘွားအစဉ်ဆက်ဒီမြို့ကိုဘယ်လိုရောက်လာလဲဆိုတာကိုတော့သိမသိပါဘူး
။ My mom is a Russian, I mean a German and
အမေကဂျာမန်မှာအဖေက Russia လား Ukraine လားတခုခုဖြစ်ပါလိမ့်မယ်။
လွန်ခဲ့တဲ့နှစ်90လောက်တုန်းကတော့ Kiev မှာလူပေါင်း300လောက်နေထိုင်ကြပါတယ်။တချို့တွေကလည်း Russia Empire တဲကနေထွက်ပြေးပြီးတော့ဒီမှာလာအခြေချကြပါတယ်။ Kiev မှာနေထိုင်သူ Richard Helm က
My father came from Germany.
အဖေကဂျာမနီကပါ။သူ့အဖေက Russia Odessa ကိုသွားမဲ့တင်းမောနဲ့ပါသွားပြီး1902ခုနှစ်မှာဒီကိုရောက်လာပါတယ်။1905မှာမီနီယာတချို့သူရခဲ့ပါတယ်။
Kiev မှာနေထိုင်သူအများစုဟာစိုက်ပျိုးရေးသမားတွေပါအဲ့ဒီမှာဖျားကြောင်း church တွေလည်းရှိသလိုကျောင်းနှစ်ကျောင်းလည်းရှိပါတယ်ယထာဘူရာယုံရှိပြီးရင်းနှီးမြှုပ်ဆက်ကောင်းမြေတားဟာ Kiev မှာရေးဖြစ်ပြီးမှပြန်ထွက်လို့ရှိတာကြောင့်ရေးဖြစ်တဲ့မြို့ကလေး tank town လို့လည်းခေါ်ကြပါတယ်အခုခါမှာတော့ရင်းနှီးမြှုပ်ဆက်ကောင်းတွေလည်းမတုံ့တော့တာကြောင့်ယထာဟာ Kiev မှာရပ်ဖို့မလိုတော့သလိုကလေးတွေ Russian German စာသင်တဲ့ကျောင်းလည်းပိတ်လိုက်ပြီးတဲ့နောက်ဒီမြို့မှာနေထိုင်တဲ့လူဦးရေနှုန်းလည်းတဖြည်းဖြည်းကျဆင်းလာပါတယ်
Well, the reason why they call it ghost town is because
you get jilo kho ya de chao yin ka raw sa taw sai dat si sai ba ne ta cha si bwa yi long gan ba ma ma shi lo ba
aku kha ma raw lun ga de nit tia myu kle si ga ga jain ga a mye phwe lin tha ga de church phaya chang de chang da kf myu kle ma a yin dai chan ni wa raw de khmyar new york myu ga dj tama de u ha ye wit song wit tha ba de dai me le da ha party de ma wit sin le shi de wit song myu raw ma hpa u တကယ်ရဲဝန်နဲ့တူက DJ သမားဖြစ်နေတာပါ DJ ကိုအပျော်သဘောနဲ့စခဲ့ပေမယ့်နောက်ပိုင်းမှာတော့တကယ်ကိုအလေးနဲ့လိုက်စားပစ်ခဲ့တယ်လို့နယူးယောက်ရဲဌာနလက်ထောက်အရာရှိ Accurate ကသူ့အတွေ့အကြုံကိုပြောပြပါရယ်အခုခါမှာတော့နယူးယောက်ရဲဌာနအနေနဲ့ရက်ွက်အတွင်းလူလူနဲ့ထိတွေ့ဆက်ဆံရမှာ DJ ကိုဂျာဂန်ပေါင်ကူအဖြစ်လဲအသုံးချနိုင်ခဲ့ပါတယ်
My mom had a compact stereo and on the stereo
ကျွန်တော်အမေမှာကက်ဆက်ပလေယာအသေးလေးရှိပါတယ်ကျွန်တော်အဲ့ဒီချိန်ကငယ်သေးတော့အမေတိန်းထားတဲ့စင်ပေါ်ကကက်ဆက်ပလေယာကိုခြေပြားထောက်လှမ်းကင်ပြီးကျွန်တော်နားထောင်ခဲ့ဘူးတဲ့ hip hop တချင်းတွေအတိုင်းလိုက်ဆိုကြည့်ပါတယ
်ရေထဲမှာ9နှစ်ကြာစစ်မှုထမ်းချိန်နဲ့အနည်း20ကြာရဲအရာရှိတာဝန်ထမ်းဆောင်လာချိန်နေအထိတိုင်အောင် Roach ဟာဂီတကိုဆွဲလန်းနှစ်ချိုက်လာခဲ့တာပါအဲ့ဒီနောက်ရဲဝန်တန်းတွေနဲ့ရက်ကွနေလူလူအကြားပေါင်ကူဆက်ဆံမှုအနေနဲ့Cops and Kids ဆိုတဲ့ DJ ပြိုင်ပွဲမှာ Roach ပါဝင်ရှင်ပြိုင်ခဲ့ပါတယ်
။ It was an event where the cops couldn't really win the battle but they would get a chance.
ဒီလိုပွဲမျိုးမှာရဲတွေဘက်ကမနိုင်နိုင်ပါဘူး။ဒါပေမဲ့လည်းကိုယ်အစွမ်းအစကိုတော့ပြနိုင်တာပေါ့လေ။အဲ့တုန်းကဗီဒီယိုကိုလည်းလူတွေတော်တော်များများတွေးကြပြီးတဲ့နောက်ဒီလိုလူလူနဲ့ဆက်ဆံတဲ့ပွဲမျိုးတွေမှာရဲယူနီဖောင်းဝတ်ပြီး DJ သမားအဖြစ်ပါဝင်ရပါတယ်
။ Roach သူ့ရဲ့ DJ တေးသွားတွေကို Instagram မှာလည်းတင်ပါတယ်။online လူမှုကွန်ရက်အကောင့်ထဲကမိတ်ဆွေစီးနေမှာတော့လှုပ်ဖို့ကြိမ်ပဲ့ရဲဝန်နှန်းတွေပါဝင်တယ်လို့သူ့ရဲ့ဂီတကိုအားပေးကြတဲ့နယူးယောက်နဲ့ကမ္ဘာတဝန်းကလူတွေလည်းရှိနေကြပါတယ်ခင်ဗျာ
အ
ကောအောင်စီစဉ်တင်ဆက်ပေးခဲ့တဲ့သုတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပြီးတဲ့နောက်အခုဒခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းနားဆင်ရအောင်ပါရှင်မနက်ငယ်မှာငါးမျိုးမပြုံးအောင်ဆိုတဲ့ရည်ရွယ်ချက်နဲ့မြစ်ချောင်းအင်းအိုင်နဲ့ရေကန်တွေမှာအစိုးရကငါးမျိုးတွေကိုထည့်ပေးတာမလုပ်သင့်ဘူးလို့စိန်လန်းအမိမြေဖွဲ့ကမြင်ပါတယ်။ဘာကြောင့်လဲ။မွန်ပြည်နယ်ရေးမျိုးကရှေဟောင်းကျုံးတော်ကြီးကမှငါးတွေအစုလိုက်ပြုံလိုက်တေဆုံးရတာကိုတွားရောက်ပြီးစူးစမ်းရကနေမြမတလေငါးလွှတ်တာအပြင်အစိုးရကပါငါးတွေကိုကန်တဲလာထဲတာဒေတာတစ်ခုအတွက်ဂေဟစနစ်ကိုထိခိုက်စေနိုင်တယ်လို့ယူဆသူကတော့စိန်လန်းအမိမြေအဖွဲ့ကဦးဝင်းမျိုးသူပါ။အ
စိုးရအနေနဲ့ကတော့ငါးမျိုးထည့်တယ်ဆိုတာကတော့သူတို့ကတော့အဲဒါလူတွေဖမ်းတဲ့အတွက်စားသုံးတဲ့အတွက်ငါးတွေအကုန်ပြီးပေါ့မျိုးတုံးပြီးတော့တဘာဝတိုင်းပြန်ဖြည့်ဆည်းဖို့ခက်တဲ့နေရာမှာသူတို့ကငါးမျိုးတွေလူတွေစားလို့ရအောင်ငါးမျိုးတွေထည့်မယ်ဆိုပြီးတော့သူတို့ကတော့မျက်စာငချင်းလိုငါးမျိုးတွေထည့်ကြတာပေါ့ဗျာ။အမေဆန်းငယ်ချင်းဆိုသူရဲ့တဘောကတော့သားဆန်းငါးမျိုးမဟုတ်ဘူးရေပေါ်တွေလည်းစားတယ်ရေထဲမှာရှိနေတယ်တက်တက်လို့စားနေတာပေါ့ဗျာအဲသူကလို့သူကဒေါ်လေးဒီကောင်ကြီးကငါးတွေရှိတဲ့ခါကျတော့သူရဲ့ size အားဖြင့်ပေါ့အရင်အားဖြင့်သူကဒီရိုမျိုးမျိုးကိုယူထားလိုက်ပြီဆိုလည်းကျန်တဲ့ငါးမျိုးလေးတွေဒီလိုခက်ခဲရှိတာပေါ့နောက်တစ်ခုကအဲရှင်းလိုက်တဲ့ငါးလိုက်အောင်ဘလောက်ရှင်လဲပေါ့နော်ဒါတွေကတော့ဒီပညာပိုင်းတက်ကရှင်းရစရာချက်တွေပေါ့ဗျာ
ကန်ထဲမှာငါးမျိုးလာထည့်ပြီးတဲ့နောက်မှာထည့်ပြီးတဲ့ငါးတွေနဲ့ပတ်သက်ပြီးနောက်ဆက်တွဲစမ်းသပ်လေ့လာမှုတွေကအများကြီးလှုပ်ဆောင်ဖို့လိုအပ်ပါတယ်။အစိုးရရဲ့ငါးမျိုးမတုံအောင်ငါးထည့်ပြီးတဲ့အထက်မှာအင်းလေးကန်လိုကဘာတလွားစောင့်ရှောက်ဖို့စီရင်ဝင်တဲ့ကုန်းတွင်းရေကြိုကန်မှာထည့်တာကိုတော့အပြင်းထန်ကန့်ကွက်တယ်လို့လည်းပြောပါတယ
်။အစိုးရကတော့ကန်ထဲမှာမဟုတ်ဘူးသူကတော့လို့မြေပြေချောင်းတယ်လည်းလိုက်လို့နေရတယ်လေ။ဆိုတော့အဲ့ကောင်ကအင်းလေးကန်ဆိုတဲ့ကတော့ဒီလိုတည်းအင်းလိကမှာထဲတာတော့ကျွန်တော်တို့ကပြင်းနေတဲ့ကန့်ကွက်တာပေါ့နော်အင်းလိကမှာလည်းရစားငက်ချင်းနေထဲတယ်သူတို့အမှရှိနေတာဒေတာငါးမျိုးကြီးရှိတယ်ဆိုတော့လို့အင်းသားကြီးစားတဲ့ငါးပေါ့နော်ငါးသိလိရှိတယ်ဆိုတော့သူတို့ရဲ့အရေးစားဖြင့်ဒါ speed competition ပေါ့နေရာရှိတဲ့အရာကြီးဖြစ်တဲ့အတွက်ဒီငါးမျိုးကြီးရိုးတော်ကန်နေမှာပေါ့နော်မထည့်ဘူးကတဘာဝနဲ့ဆန့်ကျင်တယ်ဆိုတော့ကျွန်တော်တို့ကတော့ဆန့်ကျင်တယ်ပေါ့ဗျာမလုပ်သင့်ဘူး
မြန်မာနိုင်ငံရဲ့ဇီဝဝန်းကျင်ထိမ့်သိမ်းဆောင်ရှောက်ရေးဒေတာတစ်ခုဖြစ်နေရှမ်းပြည်တောင်ပိုင်းကအင်းလေးကံကို2015မှာကုလသမဂ္ဂ UNESCO ကအတိအမှတ်ပြုကြေညာခဲ့ပါတယ်အင်းလေးကံမှာငှက်မျိုးစိတ်290နီးပါးရေကြိုးငါးနဲ့လက်နဲ့ဖြန်တွေအပါဝင်ကုန်းနေရေးနေတရွာ43မျိုးနေထိုင်ချက်စားတယ်လို့တစ်ခွနဲ့ဆေးဘက်ဝင်အပင်တွေရှင်တန်ပေါက်ရောက်တဲ့ရှားပါတဲ့ဒေတာတစ်ခုဖြစ်တဲ့အတွက်ဝိုင်းဝန်းဆောင်ရှောက်ကြဖို့လိုအပ်ပါတယ်ဒါကြောင့်ဒီလိုကံတွေရဲ့ဂေဟစနစ်ဟာအသက်ထက်ထည့်ပေးတဲ့ငါးမျိုးကြောင့်တက်ရောက်မှုဘယ်လောက်ရှိရဆိုတာကိုစမ်းစစ်ဖို့လိုပါတယ
်။ဒီအရုံးလည်းဒါသူတို့အနေနဲ့ဒီမှာကျက်တဲ့ခုတွေပဲကြရတယ်။အဲ့တော့တစ်ခါတည်းစဉ်းစားကြည့်တော့လေအဲ့လိုငါးကံတွေငါးထည့်တဲ့အတွက်ဘယ်လောက်ဒီငါးတွေပွားလာလဲဆိုတာကျွန်တော်တို့မှဟိုခိုင်ခိုင်မာမာသိပ္ပံကြလေ့လာထားတဲ့ဆိုတာပြောတယ်ထောက်ထအရှင်းဘောဒီလိုထိုက်တဲ့ပြည့်ရဲ့အတွက်ဟိုငါးတွေပွားတယ်ဒီကအာသာသာဒီကောင်ထောက်ပြီးရဲဆိုတော့ကျွန်တော်မတွေ့ဘူးပေါ့အဲ့လိုလုပ်တဲ့နိုင်ငံလဲကြောင်မှာရှားပါတယ်ရှိတော့ရှိတယ်ရှားတယ်ပေါ့နော် Certificate finding ဒီလိုမျိုးရှိပြချက်တွေတွင်ငါးလေးပွားတယ်ဆိုတော့ evidence မရှိတော့ဓာကြီးကဖြုံးနေကြလို့များဖြစ်နေလားပေါ့ဘလို့အတဲ့နေရာမှာဓာကြီးကသွားငါးလေးရရှိနေဆိုတော့ခုလိုမျိုးဒီကစနစ်ကိုလာပြီးတော့နောက်ဆက်တာတွေဖြစ်မလားဆိုတော့အစိုးရရဲ့ဒီလုပ်တဲ့လုပ်ငန်းကိုတော့စစ်စစ်ချက်ချက်ပြန် review လုပ်တဲ့နေဒါဘလို့ evidence တွေကိုပြီးရလားအဲ့လိုလားတယ်ဘယ်လိုလားစိတ်တွေချလာကြပါလားဒါလုပ်တဲ့လေတော်တော်ကျွန်တော်ကဆောင်းလုံးဝတိုင်းလုပ်တာမကောင်းဘူးလို့ပြောလို့ကတော့ကျွန်တော်တို့ကလည်းထောက်ထားပြောတော့မရှိသေးဘူးပေါ့တော်တော်အခုလိုမျိုးကြံနေချက်လာတဲ့ခေတ်တော့ဒါစဉ်းစားပြန်ဖြစ်နိုင်တဲ့ project ပဲပေါ့ဒီလိုပေါ့ဖြစ်နိုင်ရေးဆက်တယ်လို့ရှိရဲဆိုတဲ့ဟာကိုထောက်ထားတဲ့ခုနေတော့ပြောလို့ရတာပေါ့ဆိုတော့ကျွန်တော်လည်းသဘောတူတယ်သဘောလည်းဟိုစိတ်ကင်းဝင်စားတယ်တန်ဖိုးကိုပြန်သုံးသပ်ပြန်ပါတယ် policy message တော့ပေးနေတာပေါ့
ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းထိခိုက်တာမျိုးရောဆရာမြင်လားဆရာအင်းလေးပဲမှာ
အဓိကကတော့ဆောင်းပြောရဲသဘွင့်ကျင်ရဲ့ပြဿနာကဒီမှာရှိနေတဲ့မျိုးတွေဟိုသူပျောက်စီးပေါ်မှာမာရီဗက်ဖက်တာလေအချက်ပေါင်းများများတာပေါ့ဗျာဒီအချက်သေးကြောင့်တော့လည်းမဟုတ်ဘူးအဲ့တော့ဘာဖြစ်လဲဆိုတော့သိပ္ပံပညာရှင်တွေတားထဲမှာအရင်ပွားစရာဖြစ် ြစ်တယ်ပေါ့ဥပမာလူတယောက်ကျွန်တော်တို့ဆောင်းရတယ်လို့ဟိုချောင်းဆိုတဲ့တွေးပါတယ်အားဒီလူအားဆေးလိတောက်လို့ဖြစ်တယ်လို့မြင်မယ်ချိုးကြလည်းအဲ့ရတဲ့လူတွေရောမြင်မယ်ဆိုတော့တခုကြောင့်ပါပဲဖြစ်နေတယ်ဒါကြောင့်ကျွန်တော်ဆိုလိုက်တဲ့ချောင်းဟာဆောင်းရတယ်လို့ဆေးလိတောက်လို့လားအပြင်မှာလေးမြင်ရလို့လားဆိုတဲ့ဟာကိုပြောကြတယ်လည်းခက်တယ်လေအဲ့ဒီမှာတဖက်နဲ့ဖက်ဒီအရိုင်းဆိုင်ရာကြီးအားဆောင်ပြီးပွားကြတာလေအဲ့ဒါလည်းနောက်ထပ်ပြောနေတယ်ဘူဝါဒါရိုင်းဆိုင်ရာအစည်းအဝေးကမလုပ်နိုင်တာဖြစ်တယ်အဲ့တော့ဒီဘူဝါဒါနဲ့ဆက်နေတဲ့ဒီပြည်ညာရှင်တွေချက်လက်တာပြည်ညာရှင်တွေကြားထဲမှာဒါကိုနားလည်မှုရှိနေလို့ဘူဝါလိုအပ်နေရတော့အမှန်ပဲတော့နောက်ဘူဝါငါသတိပြမအကြည့်ကိုအကြာကြီးကိုတွားပြီးတော့နော်ကျွန်တော်တို့ဒီလိုသိပ္ပံသူတွေနားတွေသိပြီးတော့ဟုတ်ကဲ့ဒါလည်းသိသေးတယ်ရှိဘူးအဲ့တော့ဒီဘူဝါဒါချမှတ်တဲ့လူတွေရဲ့နောက်ကပါတဲ့ပြည်ညာရှင်တွေကြားထဲမှာဒီဘောရရအောင်နားလည်ပြီးပူပေါင်းဆောင်ရွက်သိရကြည့်ရအဲ့တော့ကျွန်တော်တို့ကအင်္ဂလိပ်ကမှာဆောင်းရပြောလို့ရှင်းနိုင်ရေပြောတဲ့ခါကျတော့ဆောင်းရပြောရင်ကတော့ကဲဒီတာငါးမျိုးပြီးပြုံးပြီးသွားပြီပြုံးပြီးသွားတဲ့ခါကျတော့ချိန်နေတယ်ဆိုတော့အဲ့ချိန်နေတဲ့ငါးတန်းလို့လားဒေးဆက်တာလောက်ကြာမှ justification ပေါ့ဆိုတော့ကြံကြလာတယ်ကြံထဲမှာ nitrogen နဲ့တိတ်ညာလာတယ်ဒါကြောင့်လည်းဖြစ်နေအကုန်လုံး body fat texture လို့ပဲကျွန်တော်တို့ကတော့ယူဆတယ်ပေါ့နော်ဒါကြောင့်မလို့သူတစ်ဖြစ်ရတော့ခုလိုမျိုးအင်္ဂလိပ်ကလို့ဘူဝပြောတဲ့ train နေနေရမှာဒီအကျင်မစပီစီကို alliance species လို့ခေါ်ရဒီလိုမျိုးမြန်ဆန်းကြည့်လို့ချဲ့တယ်ဟုတ်ဗျာဆက်ကြလို့တော့ဒါတင်းတယ်ကန့်ကွက်တယ်ကန့်ကွက်တယ်ဆိုတော့ဘယ်တော့တို့လို့မချဲ့တော့ဘူးဖြစ်ပါလေဒီတော့တော့ချဲ့ရတယ်ဒီလိုကလည်းချဲ့ရတော့ချဲ့တယ်အဲ့ဒါမှငါဒီဖောက်တဲ့ကန်ချာဆိုတော့ချဲ့တယ်လို့ဆိုတော့ဒီလိုပြစ်ထားမဲ့နေရာတွေမှာမလုပ်ဖို့ပေါ့နော်ဒါလေးတွေလည်းကျွန်တော်တို့ train လုပ်လို့ပါတယ
်ဦးဝင်းမျိုးသူရဲ့ပြောကြားချက်နဲ့ပဲဒီတဲ့င်းဘက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်မယ်နော်
။ဒေါက်ခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။
ပြည်ရင်းမြန်မာပိုင်းအစီအစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကောင်ကစပြီးတော့ရက်ဆိုင်တော့မှာဖြစ်ပါတယ်။ပြည်ရင်းမြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ app store တွေမှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple app store တွေမှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ပြည်မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင
်။ VOA ရဲ့တောက်ကြနေညာပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုတောက်ကြနေညာပဲထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။ဒီနေ့ငယ်မှာကိုရိုနာဗိုင်းရပ်စ်ကြောင့်ခုနောက်ဆုံးသေဆုံးသူ217ယောက်တင်မနေရှိနေပြီးကူးစက်မှုပေါင်း1000နီးပါးထိရှိသွားပါပြီ။ဒီကျန်းမာရေးကော်မရှင်ကဇန်နဝါရီလ30ရက်နေ့ထိရရှိထားတဲ့စီးရင်ရဗိုင်းရပ်စ်ပိုးကူးစက်ကြောင့်တည်ပြုနိုင်သူ9692ယောက်ယောဂပြင်းထန်သူ1529ယောက်နဲ့သေဆုံးသူ217ယောက်ရှိခဲ့ပြီးကုသပျောက်ကင်းလို့ဆေးရုံကဆင်းဝင်ပြုလိုက်သူ182ယောက်ရှိကြောင်းတရုတ်မျိုးသားကျန်းမာရေးကော်မရှင်ရဲ့ပြောခွင့်ရမီဖန်းကပေကျင်းမြို့တော်ဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ။ဗိုင်းရပ်စ်ပိုးကူးစက်ခံရတယ်လို့တန်တရားရှိသူ15238ယောက်ရှိတယ်လို့လည်းပြောဆိုထားပါတယ်။ပြောနေငါစတင်ပြောင်းနေခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေချိန်မှာပဲအိန္ဒိယမြန်မာနိုင်ငံမှာလည်းတန်တရားရှိတဲ့လူနာသွင်းရောက်တွေ့ရှိတဲ့အကြောင်းဒီနေ့ပဲတာဝန်ရှိသူတွေကပြောဆိုပါရတယ်။ပြောနေငါကွမ်ဂျိုးကနေရန်ကုန်မြို့ကိုဒီနေ့ပဲလေချောင်းကနေရောက်လာတဲ့အသက်60ဝန်းကျင်တန်တရားရှိတဲ့လူနာတယောက်ကိုဝေဘာကြီးကူးစက်ရောဂါကူးဆေးရုံကိုပို့ဆောင်ဆစ်ဆင်းနေတဲ့အကြောင်းပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြည်သူတီးပြပါတယ်မန္တလေးနဲ့မထီလာမြို့တွေမှာလည်းတန်တရားရှိတဲ့လူနာနှုတ်တွေ့တဲ့အတွက်စောင့်ကြည့်ကူးသပေးနေတဲ့အကြောင်းသမ္မတရုံးပြောခွင့်ရဦးစော်တီကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုရာထူးကဖယ်ရှားနိုင်ရေးတရားစွဲထားတဲ့ပေါ်ကြမ်းနာစစ်ဆေးနေတဲ့ထက်လွတ်တော်မှာတပ်တွေကိုစင့်ခေါ်ဖို့မလိုတဲ့အကြောင်း Republican ကိုယ်စားတွေကပြောဆိုနေကြပါတယ်တိုက်ခတ်ဒီမိုကရက်တစ်အနေနဲ့သမ္မတကိုအရေးယူလို့မရဘူးဆိုတော့ထင်ရှားတဲ့အကြောင်းလည်းပြောဆိုနေကြတာပါ
တောက်ကြနေညာပဲ VOA ရဲ့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ပြောပြပေးသွားတာဖြစ်ပါရဲ့ရှင်။အခုညအစီအစဉ်ထုတ်လွှင့်ရေးမှူးကကိုရန်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Aaron Urku ဖြစ်ပါတယ်။မနက်ဖြန်စနေမနက်ဖြန်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48အပြင်ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။ VOA သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome.